Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် Viewer American တန်ကနေ2024ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါညပိုင်း Viewer မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုတော့ line to meter 1925နဲ့30အပြင် line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့2025ခုနှစ်အတွက်နှစ်သစ်ကို New Zealand နဲ့ Australia တို့ကစတင်ကြိုဆိုလိုက်ကြပါပြီမြန်မာနိုင်ငံမှာတော့ကုန်ခဲ့တဲ့2024ခုနှစ်အတွင်းအချင်းထောင်နေတဲ့သေဆုံးနှိပ်စက်ခံရမှုတွေရှိခဲ့ပါတယ်ဒီလိုသတင်းတွေကိုတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေနဲ့အတူတော်တော်ရှင်တွေနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့2024ခုနှစ်အတွင်းဖန်စီခံနိုင်ငံရေးအကျဉ်းသားတွေသေဆုံးနှိပ်စက်ခံရမှုနှစ်ချုပ်စီးရင်နဲ့ပတ်သက်ပြီးတော့
နိုင်ငံကြီးချင်းလူတွေပေါ့နော်အ ਨੇ ဆုံး100ကျော်လောက်ကိုထောင်အာဏာပိုင်တွေနဲ့အစိုးရဦးစီးဌာနလက်ကင်တို့အခြားရာစုအကျဉ်းသားတွေကညှဉ်းပန်းနှိပ်စက်ခဲ့တာရှိရဲလို့ကျွန်တော်တို့အနေနဲ့ပြောလို့ရ
ဒါကတော့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဥဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးပြောပြပေးသွားတာပါဒီသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ VOE ရဲ့နှစ်ကုန်အထူးအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိသလိုအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နောက်ဆိုရှယ်မီဒီယာပေါ်မှာလူကြီးများခဲ့တဲ့10မိနစ်သတင်းတိုလေးတွေစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရမှာပါဒါရီကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးအင်္ဂါညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးသွားမှာပါရှင
်ဆီယနာတိန့်ခံထားရတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းဥပဒေမဲ့တပ်ဖြတ်ခံရသူနိုင်ငံရေးအကျဉ်းသားအမျိုးသမီး2ဦးအမျိုးသား10ဦးစုစုပေါင်း9ဦးအထိရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ထုတ်ပြန်လိုက်ပါတယ်2024ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေစပြီးတော့ဒီဇင်ဘာလ31ရက်နေ့အထိတနစ်တာကာလအတွင်းအာဏာသိမ်းစစ်ကောင်စီနဲ့စစ်ကောင်စီအုပ်ချုပ်မှုအောက်ကအကျဉ်းဦးစီးဌာနရဲ့နိုင်ငံတော်အကျဉ်းထောင်တွေထဲမှာလူခွင့်ရေးချိုးဖောက်မှုတွေကိုမကြာခင်အချိန်ပိုင်းမှာပဲ2024ခုနှစ်ဟောင်းကုန်ဆုံးပြီး2025ခုနှစ်နှစ်သစ်ကူးပြောင်းတော့မယ့်အချိန်ဒီဇင်ဘာလ31ရက်နေ့မှာ PPNM ကထုတ်ပြန်လိုက်တာဖြစ်ပါတယ်2024ခုနှစ်အတွင်းအကျဉ်းထောင်တွေထဲဖမ်းဆီးခံထားရခြင်းထောင်တွင်းကျန်းမာရေးဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရရှိလို့တည်ဆုံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားကအမျိုးသမီး3ဦးအမျိုးသား18ဦး LGBT 2ဦးစုစုပေါင်း22ဦးရှိခဲ့ပြီးနိုင်ငံရေးအကျဉ်းသားအကျဉ်းသူအနည်းဆုံး148ဦးကိုအကျဉ်းထောင်တွေထဲအကျဉ်းဦးစီးဝန်ထမ်းအနေနဲ့တခြားရာစုအကျဉ်းသားတွေကဥပဒေမဲ့ညှဉ်းပန်းနှိပ်စက်ရိုက်နှက်ခဲ့တယ်လို့ PPNM ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ2024ခုနှစ်ဒီဇင်ဘာလ30ရက်နေ့ကကရင်ပြည်နယ်ဒုသတ္ထုခရိုင်ယိုကလာနဲ့ထီးဖထိုထာကြားမူထရခရိုင်အတွင်းကနိုဖော်တီကျေးရွာမှာခရင်နှစ်သက်ကူးနှစ်အခမ်းအနားကျင်းပပြီးပျော်ဝဲရှင်ပွဲအကစားပွဲတွေဆင်နွှဲနေတဲ့အချိန်စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပေါ်ကန့်ကွက်ရှုံချကြောင်း KNU ကရင်အမျိုးသားအစည်းအရုံးဘူဌာနချုပ်ကော်တူလေးကဒီကနေ့ဒီဇင်ဘာလ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်။တေဆုံးထိခိုက်ဒဏ်ရာရမှုနဲ့အပြည့်အစည်သတင်းကိုအသေးစိတ်မထုတ်ပြန်ထားသေးပေမဲ့ခရင်လူမျိုးများအထွတ်အမြတ်ထားရာခရင်နှစ်သက်ကူးနှစ်မှာပွဲတော်တက်ရောက်လာသူတွေသွေးစွန်းညစ်သေးစေပြီးတီကျပျက်စီးအောင်ယူရတဲ့လုပ်ရအပေါ် KNU အနေနဲ့ပြင်းထန်စွာရှုတ်ချတယ်လို့ထုတ်ပြန်ထားပါတယ်။အာနာသိစစ်ကောင်းဆောင်ဘက်ကခရင်အမျိုးသားများယဉ်ကျေးမှုထိမ့်သိမ်းဖို့တိုက်တွန်းသည်ဆိုထားပေမဲ့လည်းဒီတိုက်ခိုက်မှုဟာငြိမ်းချမ်းရေးတည်ငြိမ်ရေးယဉ်ကျေးမှုထိမ့်သိမ်းရေးတွေကိုစစ်ပောင်းအတွင်းထားရနေဆေးရသွားသဘောကိုသာဆောင်ကြောင်း KNU ကထုတ်ပြန်ထားပါတယ်။အခုနိုင်ငံတော်ကပြည်သူလူထုရင်ဆိုင်နေရတဲ့ဒုက္ခဆင်းရဲတွေနဲ့အဓိကတရားခံဟာစစ်တပ်သားဖြစ်ပြီးစစ်တပ်ဗိုလ်မှူးတွေအနေနဲ့အမားကိုဝန်ခံတာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့အမှန်တရားနဲ့တရားမျှတမှုကိုအကောင့်ထည့်ဖော်ပြီးပြည်သူလူထုကိုအကာအကွယ်ပေးတဲ့စနစ်အဖြစ်အသွင်ပြောင်းမှုကိုလည်း KNU ကတိုက်တွန်းထားပါတယ်ကရင်နှစ်သက်ကူပွဲတော်ကျင်းပခြင်းစစ်ကောင်စီရဲ့ဘုံကျက်တက်ခတ်မှုဟာ Crime Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တာမှုစစ်တပ်အနေနဲ့ပြည်သူလူထုကိုပြစ်မှတ်ထားတိုက်ခတ်မှုတွေကိုတာဝန်ယူတာဝန်ခံပြီးတရားမျှတမှုကိုဖော်ထုတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်ပြီးသမိုင်းစိုးကိုပြုပြင်ဖို့လဲ KNU ကဖိတ်ခေါ်ထားပါတယ်ခင်ဗျာရုရှားကပြစ်ချလိုက်တဲ့ Ukraine drone ရင်အပိုင်းအစတွေ Smolensk ဒေသတွင်းမှာရှိနေတဲ့ရင်နံကျက်စစ်ရုံပေါ်ကိုကြားခရာကမိလောက်မှုဖြစ်ပွားခဲ့တယ်လို့ ရုရှားတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ယူကရိန်းတို့ပစ်လိုက်တဲ့ drone ယာဉ်တွေက small lanks data အတွင်းမှာ10ခုကိုပစ်ချနိုင်ခဲ့တာအပါအဝင် drone ယာဉ်စုစုပေါင်း68ခုကိုပစ်ချနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီတော့အတွင်းရုရှားတို့ကလည်းယူကရိန်းမြို့တော် Kiev နဲ့ Sumy data တွေကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာစီးရီးယားပြည်တွင်းမှာပြည်တွင်းစစ်မှာအနံ့ရလိုက်တဲ့ HDF တပုံတပ်ဖွဲ့ကသူတို့တပ်ဖွဲ့ဝင်တွေနဲ့မိသားစုတွေနေဖို့အတွက်အာနာရှင်ဟောင်းဘာရှာအယ်အဆတ်လက်အောက်မှာတာဝန်ထမ်းဆောင်နေသူတွေအတွက်အဖိုးနှုံးသက်သာဆောင်တဲ့နေထိုင်ခွင့်ပေးထားတဲ့အင်ယာတွေကနေမောင်းထုတ်နေပါတယ်အစဦးပေါင်းဒါဇင်နဲ့ချီရှိပြီးလူရီယာနဲ့ချီနေထိုင်ကြတဲ့နေအင်ယာဝင်းတွေကအရင်အဆတ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့တဲ့အရာရှိတွေအတွက်စောက်ပေးထားတဲ့အင်ယာဝင်းဖြစ်ပြီးအခုမောင်းထုတ်ခံရတဲ့အထက်ပါဝင်တဲ့အစအဦးအများပြားတွေကတခုအပါအဝင်ဖြစ်ပါတယ်စီးရီးယားနိုင်ငံရဲ့စစ်တပ်ကိုအသည့်ပြင်ဆင်ဖွဲ့စည်းမှုတွေလှုပ်ဆောင်ပြီးအာဏာရှင်အောင်အာဆတ်လက်ထက်ကစစ်သားတွေကိုစစ်မှုထမ်းခွင့်ရုပ်သိမ်းလိုက်တာကြောင့်အခုလိုအိုးအိမ်တွေစွန့်ခွာပေးကြရတာဟာလည်းအထူးအဆန်းတော့မဟုတ်ဘူးလို့ဆိုပါရခင်ဗျအမေရိကန်ပြည်ထောင်စုမှာ2025ခုနှစ်ကိုကြိုဆိုမဲ့နှစ်သစ်ရောက်ဖို့နိုင်အနေငယ်ကြာနေသေးပေမဲ့လည်းနိုင်ငံတချို့မှာတော့2025ခုနှစ်နှစ်သစ်ကိုကြိုဆိုနေကြပါပြီ။ကမ္ဘာတဝန်းပဋိပက္ခတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေရှိခဲ့ပေမဲ့လည်းအခုလို2024ခုနှစ်အကုန်2025ခုနှစ်အတွက်နှစ်သစ်ကူးပြောင်းချိန်တွေကိုပထမဆုံးကြိုဆိုလိုက်တဲ့နိုင်ငံတွေကတော့တောင်ပစိဖိတ်သမုဒ္ဒရာတွေကနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတို့ဖြစ်ကြပါရခင်ဗျာ။နယူးဇီလန်ကနှစ်သစ်ကူးချိန်ဟာအမေရိကန်ပြည်ထောင်စုနယူးယောက်ကနာမည်ကျော် Times Square မှာအစဉ်လာမပြတ်ကျင်းပတဲ့နှစ်သစ်ကူးဆင်နွှဲမဲ့အချိန်တက်18နာရီလောက်ဆောပါတယ်။တခြားတောင်ပစိဖိတ်ဒေသဆိုင်ရာနိုင်ငံတွေဖြစ်ကြတဲ့ Australia ကစစ်ဒနီစစ်ကားမှာတော့လူပေါင်းတသန်းလောက်နှစ်သစ်ကူးပွဲမှာပါဝင်ဆင်နွှဲကြပါတယ်။ဘရာဇီးနိုင်ငံကိုပါကဘာနာကမ်းခြေမှာပြုလုပ်မဲ့နှစ်သစ်ကူးပွဲတော့မှာလူပေါင်းနှစ်သန်းလောက်တက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ဒီဇင်ဘာ31ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုင်ကပြောပြပေးသွားတာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့2024ခုနှစ်အတွင်းဖန်စီကနိုင်ငံရေးအကျဉ်းသားတွေတေဆုံနှိပ်စက်ခံရမှုနှစ်ချုပ်စီရင်သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကအကျဉ်းချထားပြီးတော့ဖန်စီနှိပ်စက်တပ်ဖြတ်မှုတွေကြောင့်2024ခုနှစ်တစ်နှစ်ထဲမှာပဲတေဆုံသူ6ဦးရှိခဲ့ပြီးတော့နှိပ်စက်ညှဉ်းပန်းခံရသူက150ရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဒီဇင်ဘာလ31ရက်နေ့မှာနှစ်ချုပ်စီရင်ထုတ်ပြန်ပါတယ် VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေចောင်းသားတွေလယ်သမားတွေတိုင်းရင်းသားတွေကိုစစ်ကောင်စီကအကျဉ်းချထားပြီးဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကြောင့်2024ခုနှစ်တစ်နှစ်ထဲမှာပဲတေဆုံးသူ6ဦးထိရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဥဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးက VOA ကိုပြောပါတယ
်2024ခုနှစ်အတွင်းမှာပဲပေါ့နော်ကျွန်တော်အချင်းအောင်တွေမှာထောင်ချပြီးတဲ့နိုင်ငံရေးကျင်းသားကိုဒါ PDF အနေနဲ့ဆက်တွေ့ရဲဆိုတဲ့အကြောင်းပြချက်တွေပေးပြီးမှခေါ်ထုတ်တက်ဖြတ်ခဲ့မှုကြောင့်မို့လို့ဒါထဝယ်ချင်းထောင်ကနိုင်ငံရေးကျင်းသား2ဦးနဲ့ဒါကျွန်တော်တို့မုံရမြို့မှာရဲစခန်းမှာဖမ်းဆီးခံထားတဲ့နိုင်ငံရေးကျင်းသား2ဦးပေါ့နော်ကျွန်တော်တို့ငြိမ်းချမ်းစွာဆန္ဒထုတ်ပေါ်တဲ့နိုင်ငံရေးကျင်းသားတွေကိုထောင်ဝင်တဲ့အရာရှိတွေကတနက်နဲ့ပြစ်ခတ်ဖြိုခွင်းတဲ့အတွက်ဒါကြီးစံထိမှန်တန်ရာတွေနဲ့ကြဆုံခဲ့ရတဲ့သူတွေလည်းရှိပါတယ်ခင်ဗျာဒါတွေပြင်ပေါ့နော်ကျွန်တော်တို့ဒါအမှုရင်ဆိုင်နေစဉ်အတွင်းမှာပဲမနှုတ်ပဲအေးတို့ကိုလေးခွင်းတို့ဆိုရင်လည်းဒါတရားရုံးကအပြန်ပါစစ်ကောင်စီတက်ရဲ့ပေါ့နော်ခပီယန်ဂျန်စီလိုပြစ်ခတ်တယ်ဆိုတဲ့အကြောင်းပြချက်တွေနဲ့လူတယောက်ရဲ့အသက်ကိုလွယ်လွယ်ကူကူတက်ခဲ့တဲ့နှစ်တွေဖြစ်တယ်လို့တော့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ်ခင်ဗျဒီစင်းရတော့အနည်းဆုံး6ဦးရှိပါတယ်ခင်ဗ
ျစစ်တပ်အာဏာသိမ်းပြီးကတည်းက၄နှစ်နီးပါးအတွင်းမှာအချင်းကျနေစဉ်အတွင်းတေဆုံးသူလည်း22ဦးထိရှိခဲ့ပြီးဒီထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်လျှက်စစ်ဝန်ကြီးဦးဝင်းခိုင်တို့လည်းပါဝင်ပါတယ်2024ခုနှစ်ထဲမှာတော့နှိပ်စက်ညှဉ်းပန်းခံရသူပေါင်း150ဝန်းကျင်လောက်ရှိခဲ့ပြီးဝေးလံခေါင်တည်တဲ့အရက်တွေကိုပို့ပြီးမိသားစုဝင်တွေကထောင်ဝင်စာပို့နိုင်ဖို့ခက်ခဲအောင်လုပ်ခဲ့တာကြောင့်နိုင်ငံရေးအကျဉ်းသား1800နီးပါးဟာထောင်ဝင်စာတွေမရဘဲအခက်ခဲတွေကြုံရတယ်လို့လဲဆိုပါတယ်
။ပြထုတ်ထားတဲ့အစင်းတွေရတော့ဒီနိုင်ငံရေးကျဉ်းသားချင်းလူတွေပေါ့နော်အ ਨੇ ဆုံးကျွန်တော်တို့ဒါ100ကျော်လောက်ကိုပေါ့နော်148ဦးဝင်းကျင်ခန့်ကိုကျွန်တော်တို့ဒါထောင်အာဏာပိုင်နေနဲ့အစိုးရစီဌာနလက်ကင်တို့အခြားရာစုအကျဉ်းသားတွေကညှဉ်းပန်းနေဆက်ခဲ့တာရှိရဲလို့ကျွန်တော်တို့အနေနဲ့ပြောလို့ရပေါ့အ ਨੇ ဆုံးကျွန်တော်တို့အကျဉ်းသားပေါ့နော်နိုင်ငံရေးကျင်းသားတွေပါဝင်ကျင်းသား3000ကျော်ကိုကျွန်တော်တို့ပြောင်းရွှေ့ခဲ့ပါတယ်အဲ့ဒီထဲမှာနိုင်ငံရေးကျင်းသားချင်းတို့1883ဦးပါဝင်ပါတယ်ခင်ဗျာ
နှိပ်စက်ညှဉ်းပန်းခံရသူ150ဝန်းကျင်ထဲမှာ80ကျော်ကတော့တိုက်ပိတ်တာ ထောင်ဝင်စားပိတ်တာတွေကိုပါကြုံခဲ့ရတယ်လို့ဆိုပါတယ်။ဒီထဲမှာအမျိုးသမီးတွေကတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။တချို့ကိုဝင်ဆောင်အမျိုးသမီးတွေကလေးငယ်ငယ်နဲ့ထောင်ကျနေသူတွေဟာကလေးရောမိခင်ပါထောင်ထဲမှာဆင်းရဲပင်ပန်းစွာနေထိုင်ခဲ့ရတယ်လို့ဆိုပါတယ်။ကလေးငယ်တွေဟာလည်းမိခင်တွေနဲ့အတူထောင်ကျနေတဲ့အတွက်တပြိုင်တည်းကလေးခွင့်ရေးတွေပါချိုးဖောက်ခံနေရပါတယ်။အဲ့ဒီလိုကလေးငယ်တွေနဲ့အချင်းကျသူအမျိုးသမီး35ဦးရှိတယ်လို့လည်းနှစ်ချုပ်အစည်းအဝေးခန်းစာမှာဖော်ပြခဲ့ပါတယ်ဒီအချက်လက်တွေဟာအချင်းထောင်ပေါင်း40ကျော်ကသတင်းအချက်လက်တွေကိုမှတ်တမ်းပြုစုခဲ့တာဖြစ်တယ်လို့လည်းဖော်ပြခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း APP ကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းက၄နှစ်နီးပါးအတွင်းမှာဖမ်းဆီးခံရသူစုစုပေါင်း28,052 ဦးရှိခဲ့ကြောင်းအဲ့ဒီတဲကတော့21,459 ဦးကတော့ထိမ့်သိမ်းခံရဆဲဖြစ်တယ်လို့9,933ဦးကတော့ထောင်ဒဏ်ချမှတ်ခံရတယ်ဆိုပြီးဒီဇင်ဘာလ29ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတော့အချင်းထောင်အသီးသီးကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေဟာချက်ကားထားရတာဖြစ်တယ်ဆိုပြီးတုံ့ပြန်လေးရှိပါတယ်ရှင်
2024ခုနှစ်အတွင်းဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေတည်ဆုံတာနှိပ်စက်ခံရတာတွေရှိခဲ့တဲ့သတင်းကိုမအေးမာကပြောပြပေးခဲ့တာပါ။ Viewer မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုတော့ည10:00အထိထည့်ရထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ VOA American အတန်မြန်မာဘာသာအစီအစဉ်ကနေနှစ်ကုန်ပိုင်းအထူးအစီအစဉ်တွေကိုအလှည့်ပေးကြပါတယ်။ဒီညအတွက်တော့ VOA ရဲ့နှစ်ကုန်ပိုင်းအထူးအစီအစဉ်ကတော့2024ရဲ့အထင်ကရနိုင်ငံတကာသတင်းတွေအကြောင်းနားဆင်ရမှာဖြစ်ပါတယ်။မကြခင်ကုန်ဆုံးတော့မဲ့2024ခုနှစ်ကိုပြန်ပြောင်းကြည့်တဲ့အခါမှာကမ္ဘာတစ်လွှာစစ်မှတ်ဖြစ်ပွားတာတွေနိုင်ငံရေးအပြောင်းအလဲတွေကပ်ဘေးအန္တရာယ်တွေနဲ့ပတ်သက်လို့နိုင်ငံတကာသတင်းတွေမှာလွှမ်းမိုးနေတာတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ထဲအထင်ကြီးအကြုံခဲ့ရတဲ့ဖြစ်ရပ်တွေကကမ္ဘာကြီးကိုဘလို့ပုံဖော်ခဲ့တယ်လဲဆိုတာတွေကိုကိုအောင်လွင်ဦးကစူးစီးပြီးတော့မမျှသစင်အောင်နဲ့တင်ဆက်ပေးထားပါတယ်ရှင်။
ဘတ်လော2024ခုနှစ်ကိုကြိုဆိုလို့မှမဝသေးခင်မှာပဲစစ်မီးတွေဆက်လက်တက်လောင်နေတာပါ။နောက်နှစ်ထဲထိစစ်မီးကူလာတဲ့ရှေ့လေဗန်ဒီသမှာတော့နစ်ဆန်ပိုင်းမှာပဲပထမဆုံးအကြိမ်ဖြစ်ဟားမတ်စစ်မြင့်ခေါဆောင်တယောက်ပါလက်စတိုင်းဒေသပြည်ပမှာလှုပ်ကြံတပြက်ခံခဲ့ရပါတယ်။ဇန်နဝါရီလ2ရက်နေ့မှာဟားမတ်စစ်သွေးချအဖွဲ့စစ်မြင့်ခေါဆောင်ဆလိအယ်အာရူရီကိုဘေရုတ်မြို့တောင်ပိုင်းမှာအစ္စရေးကအဝေးထင်းဒရုန်းနဲ့တိုက်ခိုက်တုံ့တင်နေတာပါ။
ရှေ့လေပိုင်းဒေသပဋိပက္ခကိုဖြေရှင်းတာမှာပါလက်စတိုင်းနိုင်ငံထူထောင်ရေးထည့်သွင်းမှုတိုက်တွန်းနေပေမဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟူကပယ်ချလိုက်ပါတယ်။အစ္စရေးနိုင်ငံလုံခြုံရေးကိုအမခံနိုင်မှာမဟုတ်တာကြောင့်လက်မခံနိုင်ဘူးဆိုပြီးဇန်နဝါရီ18ရက်နေ့မှာပြောခဲ့တာပါ။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့နှစ်ပြည်တော်အတူရှင်တွေနေထိုင်ရေးအစီအစဉ်ကိုလက်မခံတာဟာနိုင်ငံတကာညီညွတ်ရေးကိုချင်းချောက်ရာရောက်တယ်လို့အစိုးရဝါဒကိုတွန်းအားပေးရာရောက်တယ်လို့သတိပေးခဲ့ပါတယ်
။နိုင်ငံတကာရာဇဝတ်တရားရုံး ICJ ကလည်းအစ္စရေးရဲ့လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေကိုတားဆီးနိုင်မှုအရေးယူဆောင်ရွက်နိုင်ရေးဇန်နဝါရီလ26ရက်နေ့မှာဆုံးဖြတ်ခဲ့ပါတယ်။ Hamas တို့ရဲ့ Israel ပေါ်အော်တိုဘာ9ရက်တိုက်ခိုက်မှုကလည်းရာဇဝတ်မှုမြောက်တဲ့အကြောင်းပြောဆိုခဲ့တာပါ
။ရာဇဝတ်ကြောင်းနဲ့အပြစ်ရှိကြောင်းတရားရုံးဆုံးဖြတ်ချက်တွေနဲ့ရင်ဆိုင်နေရတဲ့အကြားမှာပဲ American သမ္မတဟောင်း Donald Trump ဟာဇန်နဝါရီ15ရက်နေ့ Iowa ပြည်နယ်မှာပထမဆုံးကျင်းပခဲ့တဲ့ Republican Party တွင်သမ္မတလောင်းအကျိုးရွေးချယ်ပွဲမှာအနိုင်ရလိုက်ပါတယ်
။ဂျပန်နိုင်ငံမှာ၈နှစ်အတွင်းအဆိုးဆုံးအဖြစ်ပြင်ဟာ 9.6 ရှိတဲ့မြင်းငရင်ညောင်းလူပေါင်း230ကျော်သေဆုံးပြီးနေအဆောက်အဦ4,400ထိခိုက်ပျက်စီးခဲ့ရပါတယ်။
American Democratic Party သမ္မတလောင်းအကျိုးရွေးပွဲ February 3ရက်နေ့ကတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပလာမှာတော့သမ္မတဘိုင်ဒန်ကအနိုင်ရလိုက်ပါတယ်
။ February 3ရက်နေ့မှာရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူဖြစ်ထင်ရှားတဲ့အထိုက်ခံခေါင်းဆောင် Alexei Navalny ထောင်ထဲမှာတည်ဆုံးသွားပါတယ်။ February 15ရက်နေ့ကထောင်ဝင်းဆောင်နဲ့နောက်ဆုံးတွေ့ခဲ့ရပြီးနောက်တစ်နေ့မှာပဲထောင်တွင်တည်ဆုံးခဲ့တာပါ။ American သမ္မတဘိုင်ဒန်ကတော့တည်ဆုံးမှုအတွက်သမ္မတပူတင်မှာတာဝန်ရှိတယ်လို့ပြောဆိုခဲ့ပါတယ
်။ American သမ္မတဘိုင်ဒန်ရဲ့မြစ်တာရက်ခံချက်အရအပြည့်ရဲ့ဆေးကြီးဆွေးနွေးဖို့အီဂျစ်နိုင်ငံကိုင်ရူမြို့တော်ကိုစစ်ဆေးညှိနှိုင်းသူတွေဆီလွှတ်ထားပေမဲ့ Hamas တို့ရဲ့တောင်းဆိုချက်တွေလက်တွေ့မကျတာကိုလက်မခံနိုင်ကြောင်း February 18ရက်နေ့မှာ Israel ဝန်ကြီးချုပ် Netanyahu ကပြောလိုက်ပါတယ
်။ရုရှားကျူးကျော်စစ်ကိုခုခံနေတာနှစ်နှစ်နီးပါးရှိလာရင်မှပဲ Ukraine စီဦးစီးချုပ်ဗိုလ်ချုပ်ကြီး Vladimir Zelensky ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားကိုဖယ်ရှားပြီးအစားထိုးလိုက်ပါတယ်။စီဦးစီးချုပ်အသစ်ဖြစ် K ကီဖ်မြို့တော်ကိုကာကွယ်ရမှာအဓိကတာဝန်ယူခဲ့သူဗိုလ်ချုပ်ကြီးအလက်ဇန်ဒါဆိုင်ယက်စကီကိုတာဝန်ပေးအပ်ခဲ့တာပ
ါ။ဂါဇာတောင်ပိုင်းခန်ယူနစ်မြို့မှာဟမတ်စ်တွေအပေါ်စစ်စင်ရေးတွေအရှိန်မြင့်လိုက်တဲ့အကြောင်းအစ္စရေးစစ်တပ်ကမတ်လ3ရက်နေ့မှာပြောလိုက်ပါတယ်။ဒီကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေအတွင်းမှာဟမတ်စ်ပြစ်မှတ်ဒါဇင်နဲ့ချီဖျက်ဆီးနိုင်ခဲ့တယ်လို့ဗီဒီယိုမှတ်တမ်းတွေနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်တာနဲ့အမျှဂါဇာမှာလူနေတဲ့အရေးပေါ်အကူအညီတွေကိုအမေရိကန်ကလေကြောင်းကဆက်ပြီးတော့ချပေးခဲ့ပါတယ်။လေကြောင်းကအကူအညီတွေပို့နိုင်အောင်ယာယီစိတ်ခံတရားစောင့်မဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ကမတ်လ9ရက်နေ့မှာကြေညာခဲ့ပါတယ
်။ပြည်နယ်15ခုနဲ့အမေရိကန်ပိုင်တဲ့နယ်မြေတစ်ခုမှာမတ်လ9ရက်နေ့ကပါတီတွေအကျိုးရေးဝဲမှာအနိုင်ရလိုက်တာကြောင့်သမ္မတဟောင်းထရန့်ရီပက်ဘလီကန်ပါတီသမ္မတအလောင်းဖြစ်ဖို့တေချာသလောက်ဖြစ်သွားပါတယ်။
ရုရှားနိုင်ငံမှာမတ်လ15ရက်နေ့ကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့သမ္မတပူတင်နောက်ထပ်6နှစ်တိုင်းပြည်ကိုအုပ်ချုပ်ခွင့်တရားဝင်ရခဲ့ပါတယ်။ရုရှားနိုင်ငံဒုတိယအကြီးဆုံးစိန့်ပီတာစဘတ်မြို့မှာတော့မင်းယူတရားကိုအမျိုးသမီးတူကလက်လုံမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့ပါတယ
်။အမေရိကန်ပြည်ဆိုမယ်လန်းပြည်နယ်ဘော်တီမိုးစစ်ကမ်းမြို့ကအထက်မြေကူတရားကြီးတစ်ခုကိုမတ်လ26ရက်နေ့မှာကုန်တင်သင်္ဘောတစ်စင်းမတော်တဆဝန်တိုက်မိရာကပြိုကျခဲ့ပါတယ်။ Francis Scott Key တရားပြိုကျခြင်းမှာမွန်မန်ထင်းသေးလုံနေတဲ့အလုသမားတွေရေထဲပြုတ်ကျခဲ့ရတာကတည်ဆုံးသူနှုတ်ရဲ့အလောင်းကိုလည်းရှာဖွေတွေ့ရှိခဲ့ကြတာပါ။အ
ီပီလာဒီယနေ့မှာစီးရီးယားနိုင်ငံဒမတ်စကတ်မြို့တော်ကအီရန်ကောင်စီရုံးကိုအစ္စရေးလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းမှာအီရန်အထူးတပ်ဖွဲ့တော်လှန်ရေးပြည်ဆောင်တပ်ရဲ့အစိမ့်မြင့်ကောင်းဆောင်မိုဟာမက်ရီဇာဇာဟာရီတည်ဆုံးခဲ့ပြီးတော့အီရန်သံမက်ကတော့ဒဏ်ရာရရှိခဲ့ပါတယ်။
ဒီရက်ထဲမှာပဲဂါဇာဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စာနာမှုအကူအညီပေးနေတဲ့ World Central Kitchen ဖွဲ့ကဩစတြေးလျ၊ဗြိတိန်နဲ့ပိုလန်နိုင်ငံသားတွေပါဝင်လူခဏဦးသေဆုံးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့အတော်တဆဖြစ်ခဲ့တဲ့ဝန်ထမ်းစီအဖြစ်အပျက်နောက်ပိုင်းမှာပြောဆိုခဲ့တာပါ
။ AP 3ရင်းနေရထိုင်ဝမ်ကျွန်းမှာအင်အားပြင်းကလေးလှုပ်ခတ်ခဲ့ပြီးထိခိုက်ပျက်စီးမှုတွေလည်းကြီးမားခဲ့ပါတယ်။နေပေါင်းစိတ်တွင်အရာအပြင်းဆုံးဖြစ်ရေအားခုနှစ်တက်သမားနှစ်ရှိတဲ့ငလျင်ကြောင့်အထက်မြင့်အဆောက်ဦးတွေပါပြူလဲခဲ့ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီပလင်ကေဟာတရုတ်သမ္မတရှီချင်းဖင်နဲ့ဘေကျင်းမြို့တော်မှာဧပြီလ26ရက်နေ့ကတွေ့ဆုံခဲ့ပြီးယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားစစ်တပ်ကိုအားပေးနေတဲ့အပေါ်စိုးရိမ်တဲ့သဘောထားပြောဆိုခဲ့ပါတယ
်။အီရန်ဘာသာရေးကောင်ဆောင်အယာတူလာအလီခါမီနီရဲ့အရရာဆက်ခံမဲ့သူလို့ခန့်မှန်းခဲ့တဲ့သဘောထားတင်မာသူသမ္မတအေဘရာဟင်ရိုက်စီယာအဇာဘိုင်ဂျန်နယ်ဇက်မှာမီလာစကွေနီကရဟတ်ရင်ပြက်ကြတာကနေတည်ဆုံးခဲ့ပါတယ်။သမရနဲ့နိုင်ငံခြားရေးဝန်ကြီးအပြင်လေယာဉ်ဝန်ထမ်းနဲ့တခြားသူ6ဦးတို့ရဲ့အလောင်းတွေကိုတော့နောက်တနေ့မှပဲမီလောင်ပျက်စီးတဲ့ရဟတ်ရင်ပြက်မှာအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကရှာဖွေတွေ့ရှိခဲ့ပါတယ
်။ကာဇာတီတာမှာအစ္စရေးရဲ့စစ်စင်ရေးတွေအတွင်းကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ဝန်ကြီးချုပ်ဘင်တမင်နတန်ယာဟုနဲ့ကာဝေးဝန်ကြီး UF ဂါလန်တို့မှာတာဝန်ရှိတာကြောင့်ဖောင်ရန်ထုတ်ဖို့နိုင်ငံတကာရာဇဝတ်ကော်ရုံး ICC ရှင်းလင်းရေးကမေလနောက်ပိုင်းမှာရှောက်ထားလိုက်ကြပါတယ်။ဟာမတ်စ်သူကြွအဖွဲ့ခေါင်းဆောင်၃ယောက်ဟာလည်းအစ္စရေးမှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ ICC ရှင်းလင်းရေးကပြောဆိုခဲ့ကြတာပါ
။မေလကုံမာတော့လိန်ဖြောပြီးတရုတ်ဆောင်ကိုနှုတ်ပိတ်ငွေပေးခဲ့တဲ့အမှုပါဝင်ရာဇဝတ်ကြောင်းနဲ့ဆွဲချက်တွေအတွက်အမေရိကန်သမ္မတဟောင်းထရမ့်မှအပြစ်ရှိကြောင်းညွှန်းပြမှုကတရားခွင်ဂျူရီလူကြီးတွေကဆုံးဖြတ်လိုက်ပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲရလက်အပေါ်မှာဩစာလွှမ်းမှုဖို့ဥပဒေမဲ့ကြိုးပမ်းခဲ့တဲ့ဆိုရဲဆွဲချက်တွေပါဝင်ဆွဲချက်34ခုအတွက်အပြည့်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်အမေရိကန်သမိုင်းမှာပထမဆုံးရာဇဝတ်မှုကျူးလွန်သူဖြစ်ဆုံးဖြတ်ခံရတဲ့သမ္မတဟောင်းတူလည်းဖြစ်ခဲ့ပါတယ
်။ဆွန်လရှိနေရဂါဇာဒေသမှာအစ္စရေးထူးရတဲ့ဖွဲ့ရဲ့အစ်စီအတွင်းဟာမတ်စ်တွေးကြွတွေဖမ်းဆီးထားတဲ့တစားကန်၄ဦးအောင်မြင်မြင်ကတင်နိုင်ကြပါတယ်။ကစားတီတာနေရာတစ်ခုကစစ်စင်ရေးမှာဒီစားကန်တွေကိုကက်တင်ပြရပ
ါဥရောပပါလီမန်တွေ့လေးရကြရေးကောက်ပွဲတွေကိုဇွန်လ9ရက်နေ့မှာပဲအဆုံးသတ်ခဲ့ပါတယ်အဖွဲ့ဝင်28နိုင်ငံရေးကောက်ပွဲမှာလက်ရဆုံးပါတီတွေလည်းအသာစီးရခဲ့ပါတယ
်ရုရှားသမ္မတပူတင်ကဇွန်လ19ရက်နေ့မှာပဲမြောက်ကိုရီးယားကိုတွားရောက်ပါတယ်နှစ်ပေါင်း24နှစ်အကြာပထမဆုံးခီးစင်မှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့တွေ့ဆုံခဲ့တာပါ
အင်တာနက်မှာထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုဖောက်ချခဲ့တဲ့ WikiLeaks website ထူထောင်သူ Julian Assange American ရဲ့နိုင်ငံတော်နှောက်ယှက်ဖျက်ဆီးမှုဥပဒေကိုချိုးဖောက်ခဲ့တဲ့အတွက်အပြည့်ရှိကြောင်းဝန်ခံပြီးတဲ့နောက်ဇွန်လ26ရက်နေ့မှာပဲဇာတိ Australia နိုင်ငံကိုပြန်ရောက်သွားပါတယ်
အမေရိကန်သမ္မတယူကော့ပွဲအတွက်သမ္မတလောင်းနှူးရဲ့ပထမဆုံးအကြိမ်စကားစစ်ထပွဲကိုဂျော်ဂျီယာပြည်နယ်အတ္လန်တာမှာဇွန်လ29ရက်နေ့ကအမေရိကန်ရုပ်သံ CNN ကစီစဉ်ကျင်းပပါတယ်ရီပူဘလစ်ကန်ပါတီကိုယ်စားလှယ်လောင်းသမ္မတဟောင်းထရန့်ရဲ့စကားစစ်ထပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းသမ္မတဘိုင်ဒန်ရဲ့စွန့်ဆောင်ရေးပေါ်နောက်ပိုင်းမှာမိကုန်းနေလဲထွက်ပေါ်ခဲ့တာပါ
ဇူလိုင်9ရက်ဗြိတိန်ရွေးကောက်ပွဲမှာတော့လီဘာပါတီကတခဲနဲ့အနိုင်ရလိုက်တဲ့အတွက်14နှစ်ကြာကွန်ဆာဗေးတစ်ပါတီအုပ်ချုပ်မှုအဆုံးသတ်သွားပါတယ်။ကွန်ဆာဗေးတစ်ပါတီတမိုင်းမှာအဆိုးဆုံးအရှုံးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာလီဘာပါတီကကီယာစထရာမာဝန်ကြီးချုပ်အသစ်ဖြစ်လာခဲ့ပါတယ
်။ကိစ်မြူရောကကလေးဆေးရုံကိုနေကင်းကြောင်တော့မစ်ဆိုင်တုံထိမှန်ခဲ့တာအပါအဝင်ဇူလိုင်လ10ရက်နေ့ကယူကရိန်းနိုင်ငံအနှံ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေခံခဲ့ရပါတယ်။လာပေါင်းများစွာအတွင်းအပြင်းထန်ဆုံးတက်ခဲမှုကြောင့်အရက်သား40ယောက်တမင်းသေဆုံးခဲ့တာပါ
American ပြည်ထောင်စုပန်ဆီဗီးနီးယားပြည်နယ် Butler မြို့ဟာဇူလိုင်လ23ရက်နေ့မှာဆွေပွဲမှာ Republican သမ္မတလောင်း Trump ကိုတနတ်သမားတစ်ယောက်ကပြစ်ခတ်လုပ်ကြံမှုကြူးစားခဲ့ပါတယ်သမ္မတဟောင်း Trump နရွက်ကိုရှက်မှန်ခဲ့ပြီးတော့အသက်မတည်လွတ်မြောက်ခဲ့ပေမဲ့တယောက်သူတူသေဆုံးခဲ့ရတယ်လို့တနတ်သမားကလည်းလူညူကြီးတပ်ဖွဲ့တွေကအသိဖမ်းဆီးမိခဲ့ပါတယ်
ပြန်ပြတ်သမ္မတလောင်းထရန့်ရဲ့စကားစစ်တိုးဝဲမှာအစွမ်းမပြနိုင်ခဲ့တဲ့အပေါ်ဒီမိုကရက်တစ်ပါတီတွေပြည်အားတွေတိုးလာချိန်မှာပဲသမ္မတဘိုင်ဒန်နောက်တစ်ချိန်ရွေးကောက်ပွဲမှာမပြိုင်တော့ဘူးလို့ဇူလိုင်လ22ရက်နေ့မှာပဲကြေညာလိုက်ပါတယ်သူ့နေရာမှာဒုသမ္မတကမလာဟဲရစ်ရှင်ပြိုင်မှုလဲသမ္မတဘိုင်ဒန်ကထောက်ခံခဲ့တာ
ပါဇူလိုင်လ19ရက်နေ့မနေ့ပိုင်းကယီမင်နိုင်ငံအခြေစိုက်ခုတီတဘုံတွေပြစ်ခတ်ခဲ့တဲ့အီရန်နိုင်ငံလို့တာဝီးပြစ်မစ်ဆိုင်းတုံးအစ္စရေးနိုင်ငံတယ်အာဗစ်မြို့တော်ကိုထိမှန်ခဲ့တာကနေတူးသေးဆုံး၄ဦးဒဏ်ရာရခဲ့ပါတယ်။နောက်တရက်မှာပဲယီမင်နိုင်ငံခိုရီဒါစစ်ကန်အနီးဟူတီတပုံတွေကိုအစ္စရေးစစ်တပ်ကလေကြောင်းကလက်တုံပြန်တိုက်ခိုက်ခဲ့ပြီးလူသုံးသေဆုံး89ဦးဒဏ်ရာရခဲ့ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းကေရလာမှာဇူလိုင်လ30ရက်နေ့ကမိုးတိထန်ရေကြီးမြေပြိုရာကလူပေါင်း100ကျော်သေဆုံးသွားပါတယ်။သေဆုံးသူတွေထဲမှာလက်ဖက်ဆိုင်လုပ်ငန်းမှာအလွတ်လွတ်ကဲနေသူတွေနဲ့မိသားစုဝင်တွေအများစုပါဝင်ခဲ့ကြတာပါ။
ဟမတ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမီလ်ဟာနီယာဟာအီရန်နိုင်ငံတဟီရန်မြို့တော်မှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဇူလိုင်လ30ရက်နေ့ကတည်ဆုံးခဲ့ပါတယ်။အီရန်သမ္မတတစ်ကြမ်းတစ္ဆာကျင်းစုပွဲတက်ရောက်ပြီးတိတ်မကြခင်မှာပဲတည်ဆုံးခဲ့တာပါ
။ဟမတ်နိုင်ငံရေးခေါင်းဆောင်ကိုတုတ်တင်ပြီးရပိုင်းချာအောက်တိုဘာ1ရက်နေ့မှာပဲစစ်ပတ်ဆိုင်ရာခေါင်းဆောင်မိုဟာမက်ဒီဖာဂါဇာဒေသခန်ယွန်းနစ်မြို့မှာဇူလိုင်လ13ရက်နေ့လေကြောင်းတိုက်ခိုက်မှုတွင်တည်ဆုံးသွားတဲ့အကြောင်းအစ္စရေးကတည်ပြုပါတယ်။ဒီဆုံးသူဟာမတ်စ်တမှုဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်အစ္စရေးကိုတိုက်ခိုက်မှုကိုအဓိကစီစဉ်သူတွေထဲမှာတူးဥပါဝင်ဖြစ်တယ်လို့ယူဆထားကြတာပ
ါရုရှားနိုင်ငံနယ်စပ်ဒေသခါစ်ကိုအောက်တိုဘာ6ရက်နေ့ကယူကရိန်းတပ်ဖွဲ့တွေရုတ်တရက်တံပြန်ထိုးစစ်ဆင်ခဲ့ပါတယ်နှစ်နှစ်ကျော်ကြာစစ်ပွဲအတွင်းယူကရိန်းတပ်တွေရဲ့ထိုးစစ်ဆမှာအောင်ပွဲရခဲ့တဲ့အကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်
ကစားတီသားမှာဟာမတ်စ်တွေဖမ်းဆီးထားတဲ့တစားကန်250လောက်ထဲကတည်ဆုံးသူ6ရဲ့အလောင်းတွေကိုစက်တင်ဘာလအစမှာပဲရှာဖွေတွေ့ရှိပါတယ်။ကစားတီသားတောင်ပိုင်းရာဖာမြို့မှာအစ္စရေးတပ်ဖွဲ့တွေကယ်တင်မှုရောက်မလာခင်လေးမှာပဲတစားကန်တွေကိုတပ်ပစ်ခဲ့ပုံရတယ်လို့လည်းယူဆကြပါတယ
်။2024ခုနှစ်အာရှမှာအင်အားအပြင်းဆုံးဖြစ်သတ်မှတ်ခဲ့ရာဂီမူနိုင်ကြောင့်စက်တင်ဘာလဇန်မှာပဲမြန်မာနိုင်ငံပါဝင်ဒေသတွေနိုင်ငံတွေမှာတေးချီထိခိုက်မှုတွေကြီးမားခဲ့ပါတယ်။ဟွန်တိုင်းကျောင်းဗီယက်နမ်မှာလူပေါင်း290ကျော်တည်ဆုံးပြီးဒေါ်လာ3ဘီလီယံကျော်ဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံမှာတော့နောက်ဆက်တွဲရေဘေးကျောင်းလူ226ဦးထက်မနည်းတည်ဆုံးခဲ့ပါတယ
်။အမေရိကန်သမ္မတလောင်းနဲ့ဖြစ်ကြတဲ့ဒုသမ္မတဟဲရစ်နဲ့သမ္မတလောင်းထရန့်တို့ရဲ့စကားစစ်တိုးပွဲကိုပထမဆုံးနဲ့နောက်ဆုံးအဖြစ်အရီဇိုနာပြည်နယ်ဖီနစ်ခ်မြို့မှာစက်တင်ဘာ10ရက်နေ့ကကျင်းပပါတယ်။စကားစစ်တိုးပွဲမှာတော့သမ္မတလောင်းတွေကလူဝင်မှုကြီးကြပ်ရေးနိုင်ငံခြားရေးကျမရဲ့ဆရှမှုကိစ္စရင်းနဲ့ပတ်သက်တဲ့မူဝါဒတွေအဓိကပြောဆိုခဲ့ကြတာပ
ါ Republican သမ္မတလောင်း Trump ရဲ့ Florida ပြည်နယ် Palm Beach ကကောက်ကစားကွင်းမှာတိုက်ခတ်လုပ်ကြံမှုကြိုးစားသူဖြစ်မတင်ကားသူတဦးကို September 15ရက်နေ့ကလူညွေးတွေကဖမ်းဆီးမိခဲ့ပါတယ
်အစ်ကြီးနဲ့တင်းမာမှုတွေကြီးထွားလာနေချိန်မှာပဲ Lebanon ခြေဆိုင် Hezbollah စစ်သွေးကြွတွေရဲ့ Mobile စစ်သွေးရေးအတွက်တုံးတဲ့ပေချာတွေပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ပေရမျိုးတို့ပါဝင်ဟက်ဆူလာအမာဂန်စကန်ဒီမှာစက်တင်ဘာလ19ရက်နေ့ကပောက်ကွဲမှုတွေဖြစ်ခဲ့ပြီးနောက်တစ်ရက်မှာပဲလမ်းလျှောက်စကားပြောဆက် Walkie Talkie တွေမှာလည်းပောက်ကွဲမှုတွေထပ်ဖြစ်ခဲ့ရာက40နီးပါးတည်ဆုံပြီး3400ကျော်ဒဏ်ရာရရှိခဲ့တာပ
ါစက်တင်ဘာ21ရက်နေ့မှာလေအစ္စရေးလေကြောင်းကနေပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တာမှာဟက်ဆူလာအဖွဲ့ကထိတန်းတက်မှုတချို့ပါဝင် လူ39ဦးထက်မနည်းသေဆုံးခဲ့ပါတယ်။စက်တင်ဘာ24ရက်နေ့ကုလသမဂ္ဂအထွေထွေညီလာခံမှာသမ္မတဘိုင်ဒန်မင်ကွန်းပြောတာမှာတော့အစ္စရေးနဲ့လက်ဗနွန်ကြားတန်တမန်ရေးအရာဖြည့်ရှင်းနိုင်တဲ့အခွင့်အလမ်းရှိစေဖြစ်ကြောင်းပြောကြားခဲ့ပါတယ်။
အမေရိကန်မှာဆယ်စုနှစ်နှစ်ခုနီးပါးအတွင်းအင်အားအပြည့်စုံဟာရီကိန်းမုန်တိုင်းတက်ခတ်ရာကနိုင်ငံအရှိတောင်ပိုင်းကပြည်နယ်6ခုမှာလူပေါင်းနေရာကျော်သေဆုံးခဲ့ပါတယ်။2005ခုနှစ်ကလူပေါင်း1400နီးပါးသေဆုံးခဲ့တဲ့ကက်ထရီနာမုန်တိုင်းပြီးရင်တော့ဟာရီကိန်းဟဲရီဟာသေချာထိခိုက်မှုအများဆုံးဖြစ်ခဲ့ပါတယ်
။အောက်တိုဘာ10ရက်နေ့မှာအီရန်နိုင်ငံကပယ်ရင်တက်မစ်ဆိုင်းဒုံး180ကျော်နဲ့အစ္စရေးကိုတိုက်ခိုက်ခဲ့ပါတယ်။လက်နိုနိုင်ငံကဟက်စ်ဘိုလာရီနဲ့ခေါင်းဆောင်တွေကိုတိုက်ခိုက်တပ်ဖြတ်မှုကိုလက်တုံ့ပြန်ပြီးတော့တိုက်ခိုက်တာပါ။အစ္စရေးကလည်းအီရန်ရဲ့မစ်ဆိုင်းတုံးထုတ်လုပ်တဲ့နေရာတွေကိုပိတ်မှတ်ထားပြီးတော့အော်တိုဘာလနှောင်းပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်
။ဂါဇာဒေသမှာစစ်ပွဲတွေပေါ်ပေါက်ခဲ့တဲ့အစ္စရေးနိုင်ငံကို2023ခုနှစ်အော်တိုဘာ9ရက်ကတိုက်ခိုက်မှုမှာအထက်ကနောက်ွယ်ကကျူးကန်သူဖြစ်တတ်မှတ်ထားတဲ့ဟာမတ်စ်ခေါင်းဆောင်ယာဝါဆင်ဝါကိုအစ္စရေးတပ်တွေကအော်တိုဘာ19ရက်နေ့မှာတုတ်တင်ရှင်းလင်းခဲ့ပါတယ်။ဟာမတ်စ်ကောင်းဆောင်ကိုတုတ်တင်နိုင်တဲ့အတွက်တနည်းကျော်ကြာစစ်ပွဲမှာအစ္စရေးတွေကြီးမားတဲ့အောင်ပွဲတစ်ခုဖြစ်ခဲ့တာပ
ါ The Norwegian Nobel Committee has decided to award the Peace Prize for 2024 to the Japanese organization Nihon Hidankyu
2024ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုဂျပန်နိုင်ငံကနျူကလ িয়ার လက်နက်စန့်ကျင်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့Nihon Hidankyu အဖွဲ့ကိုချီးမြှင့်လိုက်တဲ့အကြောင်းနော်ဝေနိုင်ငံ Nobel Committee ကအောက်တိုဘာ17ရက်နေ့မှာကြေညာပါတယ်။နျူကလ িয়ার လက်နက်တွေအသုံးမပြုဖို့သတိပေးတဲ့အနေနဲ့ဒုတိယကမ္ဘာစစ်အတွင်းဟီရိုရှိမားနဲ့နာဂါဆာကီမြို့ကြီးတွေကိုအမေရိကန်ကအနုမြူဘုံကျဲတိုက်ခိုက်တဲ့အချိန်မှာမတည်ဘဲနဲ့အသက်ရှင်ကျန်တဲ့သူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ကိုစုချီးမြှင့်ခဲ့တာဖြစ်ပါတယ
်။ကမ္ဘာကျော်လူငယ်တေးဂီတာအဖွဲ့ One Direction အဖွဲ့ဝင်ဟောင်းလီယမ်ပင်းဟာအောက်တိုဘာ16ရက်နေ့ကအချင်းဒီနိုင်ငံဘွနိုဆိုင်းစ်မြို့ဟိုတယ်တစ်ခုရဲ့တုံးတက်လေသာဆောင်ကနေပြုတ်ချသေဆုံးသွားပါတယ်။ရင်ခွဲဆေးစစ်ချက်ရအရက်ကိုကင်းမွေးစင်းနဲ့ဆောင်းလက်မနဲ့သုံးဆွဲနေတဲ့စစ်ချက်ယောဂဆေးတွေတွေ့ရှိရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေနောက်ပိုင်းမှာပြောဆိုကြကြတာပါ
။စပိန်နိုင်ငံဗလန်စီယာမှာတော့အောက်တိုဘာနောက်ပိုင်းရုတ်တရက်ရည်ကြီးမှုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ဥရောပအလယ်ပိုင်းမှာဆယ်စုနှစ်နှစ်ခုတွင်ရေပီးတဲ့အဆိုးဆုံးခံခဲ့ရတာကြောင့်လန်ဒန်အရီနဲ့အိုးရဆောက်ဦးတွေလည်းအကြီးအကျယ်ပျက်စီးခဲ့ပါတယ်
။အမေရိကန်ပြည်တော်စုမှာနိုဝင်ဘာ5ရက်ရွေးကောက်ပွဲမှာ Republican Party သမ္မတလောင်း Trump နိုင်ရသွားပါတယ်။ Democratic Party သမ္မတလောင်းဒုသမ္မတ Harris ကိုနိုင်ရတာကြောင့် American သမိုင်းမှာတော့သမ္မတဟောင်းတယောက်နောက်တစ်ချိန်သမ္မတတာဝန်ယူရမယ်ဒုတိယမြောက်သမ္မတတဦးလည်းဖြစ်လာခဲ့တာပါ
။ဂါဇာစစ်ပွဲတစ်နှစ်ကျော်ကြာလာတဲ့အချိန်မှာဝန်ကြီးချုပ်နဲ့သဘောထားကွဲလွဲတာကြောင့်ယာရူကဖေရှားခံရတဲ့အကြောင်းနိုဝင်ဘာ9ရက်နေ့မှာအစ္စရေးကဝေးဝင်ကြီး UF ဂါလနာပြောဆိုပါရယ်ဝင်ကြီးချုပ်နီတန်ယာဟူကတော့ယုံကြည်မှုပြဿနာကြောင့်ယာရူကဖြုတ်လိုက်တဲ့အကြောင်းနဲ့ကာကွယ်ရေးဝင်ကြီးတစ်ဖြစ်အစ္စရေးကတ်ကိုအစာတို့ခန့်အပ်ကြောင်းပြောဆိုခဲ့ပါရယ
်အဇာဘိုင်ဂျန်နိုင်ငံဘာကူးမြို့တော်မှာကျင်းပတဲ့ COP29 နိုင်ငံတကာယာစီဥစံကြီးလက်ကမှာယာစီဥပေါက်ပြန်မှုတွေကိုကာကွယ်ရေးဆင်းရဲတဲ့နိုင်ငံတွေအတွက်ဗန္ဓာရေးအကူအညီပေးဖို့တစ်နှစ်စာဒေါ်လာဘီလီယံ300ရထားမဲ့စီစဉ်ချက်ကိုနိုဝင်ဘာ24ရက်နေ့မှာသဘောတူလိုက်ကြပါတယ်။ချမ်းသာတဲ့နိုင်ငံတွေကအထက်ထက်ဝင်မဲ့ရန်ပုံငွေကိုနှစ်စဉ်ဘီလီယံ100ကနေနောက်ထပ်တိုးမြှင့်ဖို့သဘောတူလိုက်ကြတာပါ
။ယူကရိန်းကိုပေးထားတဲ့တာဝန်ရှိလက်နက်တွေကိုရုရှားနိုင်ငံအတွင်းမှအထိပြစ်ခတ်ဖို့နိုဝင်ဘာလနေ့မှာပဲသမ္မတဘာဒင်ကဖွင့်ပြလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအမေရိကန်ရဲ့ကြီးမားတဲ့မူဝါဒအပြောင်းအလဲဖြစ်တာဝန်တန်းကုံဆုံးမှုနှစ်လလောက်အလိုမှာသမ္မတဘိုင်ဒန်အစိုးရဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတပူတင်ကနျူကလ িয়ার လက်နက်အသုံးပြုဖို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချော့ချခဲ့ပါတယ
်။ပြည်သူနိုင်ငံမှာပြင်းစင်ပြီးစီးသွားတဲ့ Notre Dame ဘုရားကျောင်းပြန်လည်ဖွင့်လှစ်တဲ့အခမ်းအနားကို American သမ္မတကရော Jill Biden နဲ့ရွေးကောက်ခံသမ္မတ Trump တို့လည်းတက်ရောက်ကြပါတယ်။မီလာမှုကြောင့်ထိခိုက်ပျက်စီးမှုတွေကို9နှစ်ကြာပြင်ဆင်မှုတွေပြီးပါရီမြို့တော်ကအထင်ကြီးဖျားเจ้าမှာကျင်းပတဲ့ဒီဇင်ဘာလ9ရက်နေ့ကအခမ်းအနားမှာတော့ဧည့်သည်1500ကျော်တက်ရောက်ခဲ့တဲ့အထက်ရွေးကောက်ပွဲအနေအားဖြင့်နောက်ပိုင်းပထမဆုံးအကြိမ်ပြပခီးစဉ်ဖြစ်ပြည်သူနိုင်ငံကိုရောက်နေတဲ့ရွေးကောက်ခံသမ္မတ Trump လည်းပါဝင်ခဲ့တာပ
ါ။ကျွန်တော်북한공산세력의위협으로부터자유
의한민국을수호하တောင်ကိုရီးယားမှာတိုက်ခံတွေကတိုင်းပြည်မတည်မငြိမ်ဖြစ်အောင်လုပ်နေတဲ့ဆွေဆွဲခြင်းနဲ့သမ္မတကအရေးပေါ်စီအုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ ဒါပေမဲ့ပြည်ရင်းပြည်ပါဖီအားရချာနိုင်ပိုင်းအကြာမှာပဲတမရယွန်းဆောက်ယူကအမိန့်ကိုပြန်ပြီးရုပ်သိမ်းခဲ့ပါတယ်။နောက်ဆက်တွဲဖြည့်တမရကိုဖေရှားဖို့လွှတ်တော်ကဆုံးဖြတ်ခဲ့တယ်လို့တာဝန်ရှိသူဖြည့်ကောက်ွေးဝန်ကြီးကိုလည်းဖန်ဆီးခဲ့ပါတယ
်။စီးရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့သဘုံတွေဒီဇင်ဘာ၈ရက်နေ့မှာပဲဒမက်စကတ်မြို့ကိုထိချုပ်လိုက်ရကအစိုးရအုပ်ချုပ်မှုပြိုလဲသွားပါတယ်။နှစ်ပေါင်း50ကျော်တမနာဘာရှယ်အာဆတ်မိသားစုရဲ့အုပ်ချုပ်မှုအဆုံးသတ်သွားတဲ့အထိဒဘုံတွေရုတ်တရက်ထိုးစစ်ဆင်အောင်ပွဲခံနိုင်တဲ့အပေါ်မှာတော့စီးရဲနိုင်ငံသားတွေသာမကနိုင်ငံတကာကလည်းအားအတင်းနေကြတာပါတမနာအာဆတ်နဲ့မိသားစုကတော့ရုရှားမှာခိုလုံသွားတယ်လို့နောက်တည့်မှာပဲရုရှားစုရကအတည်ပြုခဲ့ပါတယ
်ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီဇင်ဘာ18ရက်နေ့ကဘုံးပေါက်ကွဲမှုကြောင့်နျူကလ িয়ার စီးပွားနဲ့ဓာတုကာကွယ်ရေးတပ်ဖွဲ့တက်မှုဒုတိယဗိုလ်ချုပ်ကြီး Igor Khayov နဲ့တခြားတူတည်ဆုံခဲ့ပါတယ်။မော်စကိုမြို့တော်တိုက်ခန်းတွင်ပြင်ပပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်ကြောင်း Ukraine SBU လုံခြုံရေးတပ်ဖွဲ့ကနောက်ပိုင်းမှအတည်ပြုခဲ့ပါတယ်။လုံခြုံမှုဟာအကြမ်းဖက်ဝါဒီတွေရဲ့လူရဲဖြစ်ဒီဇင်ဘာ19ရက်နေ့တင်းစားရှင်းလင်းပွဲမှာရုရှားသမ္မတပူတင်ကတုံ့ပြန်ခဲ့ပါတယ
်။2024ခုနှစ်မှာအဓိပ္ပာယ်တည်ဖို့ရှာဖွေရသူများပြီးအတုံးလဲများခဲ့တဲ့အင်္ဂလိပ်စကားလုံးဖြစ်polarization ဆိုတဲ့စကားလုံးကို Merriam Webster အပြည့်အဝပြည့်စုံသူတွေရွေးချယ်လိုက်ကြပါတယ
် and so the word of the year for 2024 from Merriam Webster is polarization
ရည်ချီရဲ့ရွေးကောက်ပွဲတစ်ခုကျင်းပခဲ့တဲ့နှစ်မှာဒီစကားလုံးတွင်ကျယ်ခဲ့တယ်လို့ Merriam Webster editor ချုပ် Peter Skolowski က AP သတင်းဌာနနဲ့တည်ထက်မင်းမြန်းကမှပြောဆိုခဲ့တာပါ1800ပြည့်လို့နှစ်တွေကစတုံးလာတဲ့ polarization ရဲ့အဓိပ္ပာယ်ကဘိုးစုံမက်ကိုဥတီရမယ်အစားစန့်ကျင်ဘက်အစွန်းတစ်ဖက်ကိုဥတီနေတဲ့ကိစ္စတွေမှာသုံးလေရှိတယ်လို့လည်းပြောပါတယ်။ဒါဆိုရင်နိုင်ငံရေးအယူဆသဘောထားကွဲပြားမှုတွေကြောင့်ပြစ်ပကတ်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေကြုံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်နေလဲထင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့2024ခုနှစ်ရဲ့အထင်ကြီးနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးကစူးစီးပြီးတော့မမြသစင်အောင်နဲ့အတူတင်ဆက်ပေးခဲ့တာပါ။မကြာခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒီ OA season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line 2m 15 kHz 95.53 kHz 11.83 kHz 99.63 kHz 66.63 kHz နဲ့စနေတနင်္ဂနွေမှာဆိုရင်တော့ line လက်မီတာ190 kHz 15.95တို့ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်လောက် social media ပေါ်မှာလူကြည့်များခဲ့တဲ့10မိနစ်သတင်းတူလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအပတ်စဉ်ကဏ္ဍတွေကိုမထုံးလွှင့်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုံးလွှင့်ပေးမှာပါရခိုင်ပြည်နယ်ကပြင်းထန်တဲ့စစ်ပွဲတွေဟာအနောက်ရိုးမကိုကျော်ပြီးတော့အဓိကမြေလက်ဒေသကိုဆင်းလာဖို့များတဲ့အတွက်မကွေးတိုင်းနဲ့ပဲခူးတိုင်းအနောက်ပိုင်းကစိုက်ပျိုးရေးလုပ်ငန်းတွေဟာဒီနှစ်2025မှာအဆိုးဆုံးအခြေအနေကိုကြုံတွေ့ရနိုင်တယ်လို့တောင်သူလယ်သမားတွေကခန့်မှန်းနေကြပါတယ်။ဒီကြောင့်ဒေသခံတွေကိုမေးမြန်းပြီးတော့ဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးထားပါရရှင်။
ရခိုင်ပြည်နယ်မှာဆစ်ရှုံးနေတဲ့စစ်ကောင်စီဟာအခုအခါမှာအနောက်ရိုးမတကျော်မြေလက်ဒေသတလျှောက်ကိုကာကွယ်ဖို့အတွက်အပြင်းအထန်လုံပန်းနေပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့အာရခတပ်တော် AA အနေနဲ့လည်းမြစ်ချောင်းအင်းအိမ်တွေများပြားလွန်းနေဧရာဝတီတိုင်းမှာစစ်ရေးလှုပ်ရှားဖို့ကအကန့်အသတ်တွေကြီးကြီးမားမားကြုံရနိုင်ပါတယ်။အဲ့ဒီအစားရခိုင်ရိုးမတောင်ကြားကနေအလွယ်တကူဆင်းလို့ရတဲ့မြေလက်ဒေသကိုထိုးစစ်ဆင်တာကအေးအေးအတွက်ကြီးမားတဲ့အကျိုးအမြတ်ရရှိနိုင်မှာဖြစ်တယ်လို့စစ်ရေးလေးလာသူတွေကခန့်မှန်းနေကြပါတယ်။ရခိုင်ရိုးမအရှိပဲတကြောလုံးမြေလက်ဒေသမှာစစ်ကောင်စီအတွက်အသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစာစက်ရုံတွေအများအပြားတည်ရှိနေပါတယ်။အဲ့ဒီကပ္ပစာစက်ရုံတွေအေးအေးလက်ထက်မရောက်ရှိနိုင်ရေးအတွက်စစ်ကောင်စီတပ်တွေအများအပြားချထားပြီးကာကွယ်ရေးအတွက်ပြင်ဆင်နေကြရပါတယ်။အ အရက်ခတက်တော့အေအေဘက်ကကြည့်ရင်လဲမြေလက်ဒေသကကာကွယ်ရေးပစ္စည်းကပ္ပစာစက်ယုံတွေကိုသိမ့်ပိုက်နိုင်တာပဲဖြစ်ဖြစ်ဖြက်စီးပစ်နိုင်တာပဲဖြစ်ဖြစ်စည်ရဲအရာကြီးမားတဲ့အကျိုးမြတ်ရရှိစေနိုင်တယ်လို့စည်ရဲအကဲခတ်တွေကသုံးသပ်နေပါတယ်။တပြိုင်တည်းမှာမြေလက်ဒေသဟာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစစ်ကောင်စီစန့်ကျင်ရေးပျောက်ကြားတပ်ဖွဲ့တွေအများအပြားလှုပ်ရှားတဲ့နေရာလဲဖြစ်ပါတယ်။အာလုံနီပါဟာအရက်ခတတ်တော် AA နဲ့နီးကတ်တဲ့မဟာမိတ်ဆက်ဆံရေးတွေရှိကြပါတယ်။အဲ့ဒီအတွက် AA အနေနဲ့အာသာချက်တွေအများအပြားရရှိထားတယ်လို့ CA အကဲခတ်တွေကဆိုပါတယ်။2025ခုနှစ်ထဲမှာအဲ့ဒီလိုစစ်ရေးစစ်ငွေတွေတန်းလာတဲ့အတွက်မကွေးတိုင်းနဲ့ပဲခူးတိုင်းအနောက်ချမ်းဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေကတော့အဆိုးဆုံးအခြေအနေကိုကြုံတွေ့ရနိုင်တယ်လို့လည်းဒေသခံတောင်သူလယ်သမားတွေကယူဆနေကြပါတယ်။ဒါနဲ့ပတ်သက်ပြီးကျေးလက်မြေပရဟိတအဖွဲ့ကဥဆောင်သူတူဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
။2025မှာဆိုရင်တော့မြန်မာနိုင်ငံအလဲဖြစ်ကိုစစ်ရေးအခြေခံနဲ့ဒီအင်တာမမြင့်တဲသွားဖို့အလားအလာတွေရှိပါတယ်ဗျ။ရခိုင်တပ်မတော် AA နဲ့တူမကွေးတိုင်းမဟာမိတ်အချို့ကလည်းဖူပေါင်းဆောင်ရွက်ပြီးတော့တရေးကတော့တေချာပေါက်အကြီးအကျယ်ဖြစ်လာနိုင်တယ်။ဘာကြောင့်ဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်တို့မကွေးတိုင်းကလည်းတေအေနဲ့ထိဆက်နေမြေဖြစ်ပါတယ်ပေါ့နော်။ဒီပြည်သူတွေကိုအဓိကတတ်ဖြတ်နေတာတွေကအဓိကဒီကပ္ပစာလက်နက်ထုတ်စိုက်ယုံနေတာမြန်မာတိုင်းငံလုံးမှာအများဆုံးဟာမကွေးတိုင်းပဲ။ဒီလိုစစ်ပွဲတွေဖြစ်လာပြီဆိုလို့ရှိရင်စိုက်ပျိုးရေးကဏ္ဍမှာလည်းအကြီးအကျယ်ထိခိုက်လာနိုင်ပါတယ်ပေါ့နော်။ကျွန်တော်တို့ဒီစိုက်ပျိုးရေးရာတာမန်အချိန်နေလို့ချော့ချော့မွေ့မွေ့တော့ဖြစ်မှာမဟုတ်ဘူးလို့ပြောချင်ပါတယ်ဗျ
။နှစ်သစ်2025ခုနှစ်အတွက်စိုက်ပျိုးရေးကတော့အဆိုးဆုံးဖြစ်လာနိုင်တယ်လို့ကျေးလက်ဒေသတချို့မှာအခုကတည်းကအရွှေပြောင်းတွေတောင်လုပ်ကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်တကြောမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့ရင်းနသာဒင်းကားအဖွဲ့ကကိုဒင်းကားကအခုလိုပြောပါတယ်။
ဆိုင်တို့ရလာလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျအဓိကအဲဒါနည်းနည်းတိုက်ပွဲအဲစင်မီရဲ့အချင်းကြီးပေါ့ကိုအကုန်လုံးကြရက်ရိုက်တာပေါ့သူကကျွန်တော်ဒီဘက်သားသားမြေလက်ဒေသကြီးပေါ့မြေလက်ဒေသကြီးတောင်မှသာကာလမီမှာရှိရဲတဲလီလီတို့အိမ်လေးတို့တချို့အိမ်လေးတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်မှဘက်ဒီတို့ပူပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရသွားကြတချို့ရွာကြီးဆိုရင်ရွာလုံးကျော်တောင်ရွှေ့နေမှာအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးရေးကပိုဆိုးလာဝယ်ရှိရော်ရဲ့ဗျ။အပိလို့ဆိုခုနောက်ပိုင်းဆိုသူသိပ်ပြီးတော့အယုဒ္ဓတော်တန်းလူကကိုမတရားကြီးလိုလိုစွန့်သားပြီးမလုပ်တော့ဘူး။မတရားအန်တယ်အဲ့လိုပုံစံမျိုးဖြစ်သွားဘူး။ခုကာလကိုနည်းနည်းစိုက်တဲ့လူနည်းသွားမှာပေါ့။ရင်တော့ရောချောင်းတို့စောချောင်းတို့ဘာသာကျက်တော်နာမည်ကြီးပဲလေစိတ်ပြီးပဲစိတ်ပြီးကြောင်တော့သူအဲ့ဘက်ဒီမှာသိပ်ပြီးတော့မဆိုင်နိုင်တော့ဘူး။နောက်နှစ်တည်းဆိုရင်ပို့ပြီးတော့မဆိုင်နိုင်တော့မှာဗျ။ဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးကြရဲ့ရိုက်မှာပေါ့ကွာတော်တန်းကွာဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့
မြေလက်ဒေသမှာအခြေစိုက်ပြီးမြန်မာနိုင်ငံအနှက်စိုက်ပျိုးရေးဥပဒေတွေတောင်သူလယ်သမားရေးရာတွေကိုပညာပေးခဲ့သူတဦးကလည်း2025ခုနှစ်နှစ်သစ်မှာမြေလက်ဒေသအတွင်းလက်နက်ကင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့စီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးပြီးတပိုင်းတိုင်းစိုက်ပျိုးရေးအဆင်ပြေကျန်ရှိတော့မယ်လို့သုံးသပ်ထားပါတယ်
2025စစ်ပွဲဖြစ်လာတဲ့အခြေအနေတွေနဲ့2025စိုက်ပျိုးရေးအလားအလာတောင်းသူတမားတွေအခြေအနေနဲ့ပတ်သက်ပြီးမပြောရရင်တော့ဗျာမကွေးတိုင်းမှာဆိုရင်ဒီနိုင်ငံရေးရဲ့အကျိုးသက်ရောက်မှုကစိုက်ပျိုးရေးအပေါ်မှာတော့ပြီးတက်ရောက်တယ်။မကွေးတိုင်းစည်ရေးပိပခဖြစ်နေတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးရေးလုပ်ငန်းတွေကိုတကယ်ကိုထဲထဲဝင်ဝင်နဲ့တည်တည်ဆတ်ဆတ်လုပ်လို့မရဘူးဆိုတာကိုပေါ်ပြတယ်ပေါ့ဗျာ2025မှာအညာဒေသတခွင်မှာတိုက်ပွဲတွေကပိုပြီးပြင်းထန်လာနေပြီပြင်းထန်လာတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဖြစ်ထွန်းမှုအတွက်အခွင့်အလမ်းမရှိဘူးလို့အဲ့လိုမျိုးသုံးသပ်တယ်ဒါပေမဲ့ကိုစားဖို့တောက်ဖို့လောက်အိမ်နေစားဖို့လောက်စိုက်တာပြုတာလောက်ကတော့တနိုင်တစ်ပိုင်လောက်တွေတော့ရှိမှာပေါ့ဗျာအဲ့လိုမျိုးတနေ့တပိုင်းစိုက်ပျိုးရေးတွေမကဘဲနဲ့စီးပွားရေးပုံစံဖြစ်ထွန်းဖို့ဆိုတာ2025တွင်မှာမဖြစ်နိုင်ဘူးတော်တော်ဆိုးဆိုးဝါပြီးခဲ့တဲ့နှစ်တွေတဲ့ပိုဆိုးလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်စေုပ်ချိုရဲ့အောက်မှာကတော့မြန်မာနိုင်ငံမှာစိုက်ပျိုးရေးကတော့ကျွန်တော်တို့လုံးဝကိုလုံးလုံးမရပါဘူးပြိပခါပိုပြီးပြင်းထန်လာတဲ့ဆိုရင်စိုက်ပျိုးရေးလုပ်ငန်းတွေပါရပ်တန့်သွားမယ်အခြေအနေမျိုးညင်နေရတယ်လို့သုံးသပ်လို့ရပါတယ
်2024ခုနှစ်နှစ်ဟောင်းမှာပဲခူးတိုင်းအရှိတ်ချမ်းမှာမိုးခါမုန်တိုင်းကြောင့်ရေကြီးရေရှမ်းမြေတွေပို့ကုန်ပြီးစိုက်ပျိုးကင်းတွေအကြီးအကျယ်ပျက်စီးခဲ့ပေမဲ့ပ ဘကိုးတိုင်းအနောက်ဘက်ခြမ်းမြေလက်ဒေသမှာတော့ပုံမှန်အတိုင်းပဲရှိခဲ့ပါတယ်။ဒါပေမဲ့လည်း2025ခုနှစ်ထဲမှာတော့ဘကိုးတိုင်းအနောက်ဘက်ခြမ်းနဲ့မကွေးတိုင်းတို့တည်ရှိကြတဲ့မြေလက်ဒေသဟာအရင်နှစ်တွေကသခိုင်းတိုင်းမှာလို့စစ်မြေပြင်တွေနေရာအနှံ့ဖြစ်လာနိုင်တဲ့အတွေ့စိုက်ပျိုးရေးလုပ်ငန်းတွေဟာအဆိုးဆုံးအခြေအနေနဲ့ကြုံတွေ့ရလိမ့်မယ်လို့ဒေသခံလယ်သမားတွေကိုနိုင်ကယူဆနေကြပါတယ်။အဲ့ဒီလိုတွက်ချက်တဲ့အထက်မှာအရင်ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်ကမကွေးမြို့နယ်အတွင်းကကျေးလက်အုပ်ချုပ်ရေးမှုတဦးဖြစ်တဲ့ဦးတင်စိုးကအခုလိုကောက်ချက်ဆွဲပါတယ်
အဲ2025မှာလေဒီရခိုင်စစ်မီးကမြေလက်ဒေသတွေကိုရောက်လာနိုင်တယ်ပြောမယ်ဆိုရင်တော့မကွေးမင်းဘူးဒေသတွေဒီဒေသတွေကိုထုတ်ဖောက်လာနိုင်တယ်ဒါရခိုင်စစ်မီးကအဲ့ဒီအောင်ပြန့်နှံ့လာတယ်အဲ့ဒီလိုပြန့်လန့်နေတဲ့ခါမှာမြေပြန့်ဒေတာဖြစ်ပြီးတော့စံစဘာဆိုင်ပြိုတဲ့ဒေတာတွေစစ်မီးတွေဝင်လာမယ်ဆိုရင်ဒီတောင်သူလယ်သမားတွေရဲ့ထုတ်လုပ်မှုအင်အားတွေကရော့ကျလာမှာတော့စစ်ပေးရှောင်ရတာတွေရှိလာနိုင်တဲ့အတွက်ဒီဆိုင်ပြိုထုတ်လုပ်မှုလုပ်ငန်းတွေကလည်းမလွဲမသွေရော့ပါလာမှာအေကံမလွဲဖြစ်လာမှာတေးကြပါတယ်လို့ကောက်ချက်ချလို့ရတယ်ဒီ2025ခုနှစ်အတွင်းမှာတေးကြပါတယ်မြန်မာနိုင်ငံရဲ့စံစဘာထုတ်လုပ်မှုလုပ်ငန်းတွေကမလွဲမသွေရော့ကျလာမှာဖြစ်တယ်စားနပ်တဲ့ကားကြီးဟိုရော့ပါတဲ့တောင်နိုင်ငံနဲ့တဝန်ခံမှာတော့သိကြမှာပဲလို့ကောက်ချက်ချမိတယ်
အရင်ကဆိုရင်စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကြောင့်တောင်သူလယ်သမားတွေဟာစိုက်ပျိုးရေးကိုပုံမှန်မလုပ်နိုင်ခဲ့ကြပါဘူးစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးတင်ရှို့တဲ့အတွက်စစ်ပြေးဒုက္ခသည်တွေအဖြစ်နဲ့တောင်သူလယ်သမားတွေပြေးလွှားနေကြရပါတယ်မကြသေးခင်ကလည်းမကွေးတိုင်းအတွင်းကမြိုင်မြို့နယ်မှာကျေးရွာသားတွေကိုစစ်ပြေးဒုက္ခသည်တွေဖြစ်အောင်မောင်းထုတ်ပြီးစစ်ကောင်စီလက်အောက်ခံဖြူစော်ရီလက်နက်ကင်တွေကစပါးကင်းတွေတီးနှံကင်းတွေကိုဝင်ရောက်ရိတ်သိမ်းယူဆောင်သွားကြတယ်ဆိုတဲ့သတင်းတွေလည်းအင်တာနက်လူမှုကွန်ရက်မှာပေါ်ထွက်လာခဲ့ပါတယ်ခင်ဗျာ
ကျေးဇူးရစွာအစီအစဉ်ကိုကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါဆက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်အလှည့်ပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သူ့အစိုးရအဖွဲ့မှနိုင်ငံသားရေးဝင်ကြီးအဖြစ်တာဝန်ထမ်းဆောင်မှုရွေးချယ်အဆိုပြုထားတဲ့ဖလော်ရီဒါပြည်နယ်ကအမေရိကန်အထက်လွှတ်တော်အမတ်မာကိုရူဘီယိုဟာတရုတ်နိုင်ငံအပေါ်လူသိရှင်ကြားဝေဖန်ပြစ်တင်လေးရှိသူတူအဖြစ်လူသိများပါတယ်2020မှာတရုတ်အစိုးရကရူဘီယိုအပေါ်ဒဏ်ခတ်အရေးယူစီးရင်နဲ့ထည့်သွင်းထားပေမဲ့လည်းတကယ်လို့သာနိုင်ငံသားဝင်ကြီးအဖြစ်အတည်ပြုခန့်ခံရမယ်ဆိုရင်တရုတ်နဲ့ဆက်ဆံဆွေးနွေးပြီးတော့အဖြစ်ရှာဖွေနိုင်လိမ့်မယ်လို့ပြောပါတယ်အမေရိကန်နိုင်ငံသားရေးဌာနဆိုင်ရာ VOA သတင်းတောက်နီကီချင်းပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာပါရှင်
threat that will define this century
တရုတ်နိုင်ငံနဲ့ပတ်သက်လာရင်ပြင်းပြင်းထန်ထန်ဝေဖန်လေးရှိသူအမေရိကန်ထက်လွတ်တော်မှန်မာကိုရူဘီယိုကအမေရိကန်ထုတ်ကုန်ကဏ္ဍဆိုင်ရာမူဝါဒနဲ့တရုတ်သွင်းကုန်တွေအပေါ်မိခိုမှုရှော့ချမဲ့ဥပဒေကြမ်းကိုအဆိုပြုတင်သွင်းပါတယ်ဒါအပြင်တရုတ်အပေါ်အထူးကုန်သည်ခွင့်ပေးထားတာကိုပြန်ရုပ်သိမ်းဖို့လဲသူကထောက်ခံပါတယ
် we did nothing
တရုတ်နိုင်ငံကကျွန်တော်တို့နည်းပညာတွေကိုခိုးယူနေတယ်လို့ထုတ်ကုန်လုပ်ငန်းတွေကိုရွှေပြောင်းအောင်မလုံးပေးပြီးကျွန်တော်တို့ရဲ့စီးပွားရေးအင်အားကိုရုတ်ရော့အောင်စနစ်တကျကျူးလွန်တာကိုလွန်ခဲ့တဲ့နှစ်20လုံးဘာမှမတုံ့ပြန်ကြပါဘူးလူမှုအတိုင်းအဝိုင်းတွင်စိတ်ဝမ်းကွဲအောင်ဖျက်ဆီးတာကိုလည်းဘာမှမတုံ့ပြန်ကြပါဘူ
းတရုတ်နိုင်ငံရှင်ကျန်းဒေသကပုတ်ကုန်တွေကိုတားဆီးဖို့အပြင်ဝီဂါတွေအပေါ်လူအခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့လဲသူကတိုက်တွန်းပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့မာကိုရူဘီယိုဟာတရုတ်နိုင်ငံရဲ့စီးပွားရေးလက်ဝဲကြီးအုပ်ချုပ်ကိုင်မှုနဲ့စစ်ရေးအရာတစ်ဖက်သက်ရန်လိုမှုတွေကိုတုံ့ပြန်မှုနိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့လိုလားသူလည်းဖြစ်ပါတယ
် China now pursues economic imperialism
တရုတ်ကအခုအခါကမ္ဘာလမ်းစီမံကိန်းအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေအလုံးရင်းထုတ်ချေးပြီးထောင်ချောက်စင်ကစီးပွားရေးနယ်ချဲ့ဝါဒကျင့်သုံးဖို့ကြိုးပမ်းနေပါတယ်။ဒါအပြင်ကျွန်တော်တို့ရဲ့မဟာမိတ်ထိုင်ဝမ်၊ဂျပန်၊အိန္ဒိယနဲ့နေရာတချို့အပေါ်မှာလည်းအပေါ်စည်းကနေခက်တင်းတင်းဆက်ဆံနေပါတယ
်။တရုတ်နိုင်ငံဆိုင်ရာအမေရိကန်ကွန်ဂရက်လွှတ်တော်အထူးကော်မရှင်ခေါင်းဆောင်လည်းဖြစ်သူရူဘီယိုဟာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုကိုလည်းထောက်ခံသူဟာဒါကြောင့်တရုတ်အစိုးရကဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စရဲ့ကြောင့်ဆိုပြီးဒဏ်ခတ်ပိတ်ဆို့တဲ့စာရင်းထဲမာကိုရူဘီယိုကိုထည့်သွင်းထားပါတယ်ခင်ဗျာ။
ကောင်အောင်တိဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်လှည့်ပါအမေရိကန်ပြည်ထောင်စုအနောက်ချမ်းပြည်နယ်တွေမှာမြေဆွဲနှင်းလျှောစီးအားကစားနည်းတစ်မျိုးအင်မတန်ရေပန်းစားပါတယ်မြေစီးသူရဲ့နောက်ကနေနှင်းလျှောစီးသူကအခက်ခဲမျိုးစုံကြောလွှားပြီးတော့နှင်းလျှောစီးပြန်ရတဲ့ ski joring ဆိုတဲ့အားကစားနည်းတစ်မျိုးကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါရှင်
အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့မှာကြဲကြဲပြန့်ပြန့်လူမသိကြတဲ့အားကစားနည်းတစ်ခုကတော့ ski joring လို့ခေါ်တဲ့မြင်းနဲ့နှင်းလျှောစီးတဲ့အားကစားနည်းတစ်မျိုးဖြစ်ပါတယ်။နှင်းထူထပ်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာဆောင်းရာသီကာလတွေအတွင်းတနေရာကနေတနေရာမြန်မြန်ရအောင်လို့ခွေးတွေမြင်းတွေသုံးပြီးတော့နှင်းလျှောစီးသွားလာကြတာကနေဖြစ်လာတာပါ။နှင်းလျှောစီးသူတွေကိုရှေ့ကနေလေရင်အသေးစားတွေ၊ကားတွေ၊မြင်းတွေ၊ခွေးတွေနဲ့ဆွဲပြိုင်ကြတာမျိုးစုံရှိပါတယ်။များသောအားဖြင့်တော့မြင်းတွေရှေ့ကဆွဲတဲ့ ski joring အားကစားနည်းပြိုင်ပွဲတွေကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတချို့မှလုပ်ကြပါတယ်။ဥရောပနိုင်ငံ ski joring နဲ့အမေရိကန် ski joring အဓိကကွာတာကတော့မြင်းပေါ်မှာလူပါတာနဲ့လူမပါတာဖြစ်ပါတယ်။အမေရိကန်မှာ ski joring ကိုအဓိကလုပ်ကြတာက Wild West လို့ပြောတဲ့ Mississippi မြစ်အနောက်ဖက်ချမ်းပြည်နယ်တွေမှာဖြစ်ပါတယ်။အဲဒီဒေသတွေမှာသွားရေးလာရေးတာမကစီးပွားရေးလုပ်ငန်းတွေအတွက်မြင်းတွေကိုအဓိကထားခဲ့ကြတာမို့ဒီကနေ့အထိမြင်းတွေကသူတို့ရဲ့နေမှုထိုင်မှုမှာအရေးပါတဲ့အခန်းကနေပါနေပါတယ်။ဒါကြောင့် American Ski Joring မှာမြင်းစီးသူတွေပါပြီးတော့နှင်းလျှောစီးသူသွားမဲ့လမ်းကြောင်းကိုရှေ့ကနေမြင်းနဲ့လမ်းဖော်ပေးရတာဖြစ်ပါတယ်
။ It is time for some Colorado flying high action. Get ready my friends. We'll show you exactly what 76 years
Colorado ပြည်နယ် Leadville မြို့ကHarrison Avenue လမ်းမကြီးပေါ်မှာ86ကြိမ်မြောက် ski joring ပြိုင်ပွဲစတင်ပြီလို့ကြေညာနေတာဖြစ်ပါတယ်။ American မျိုးတွေမှာလုပ်လို့ရှိတဲ့ ski joring ပြိုင်ပွဲတွေထဲမှာ Leadville ski joring ပွဲကတော့အကြီးကျယ်ဆုံးလို့ပြောလို့ရပါတယ်။ရှေ့ကအရှိန်နဲ့ပြေးနေတဲ့မြင်းကိုကျိုးဆွဲပြီးနောက်ကလိုက်တဲ့တစ်ချိန်တည်းမှာတတ်မှတ်ထားတဲ့အခက်အခဲတွေကိုကြော်ဖြတ်ရတာကလွယ်တော့မလွယ်လာပါဘူး။ကြောက်စိတ်၊ဂျေနက်စိတ်၊စိုးရိမ်စိတ်တွေအားလုံးစုပေါင်းပြီးတော့အင်မတန်စိတ်လှုပ်ရှားစရာကောင်းတာကိုကထူးခြားမှုဖြစ်တယ်လို့ပြိုင်ပွဲဝင်သူတွေကပြောကြပါတယ်
။ Almost the it's a pure adrenaline that gets me to do it. I love skiing mountain.
တိတ်ကိုစိတ်လှုပ်ရှားရတဲ့ခံစားချက်တစ်ခုတည်းနဲ့ပြိုင်ပွဲဝင်ဖြစ်တာပါ။ကျွန်တော်ကနှင်းတောင်တွေပေါ်မှာနှင်းလျှောစီးရတာတိတ်ကြိုက်ပါတယ်။ဒီဟာကတော့ကျွန်တော်အတွက်အမြဲစိတ်ဝင်စားပြီးပါကျင်တဲ့ပွဲတစ်ခုဖြစ်ပါတယ်။ဘာနဲ့မှမတူရအောင်စိတ်လှုပ်ရှားရတာရောမြင်းစည်းဝါနာပါတဲ့အုပ်စုနဲ့နှင်းလျှောစည်းဝါနာပါတဲ့အုပ်စုနှစ်စုစုံကြတဲ့ပွဲဖြစ်တာကြောင်းရောပါပုံမှန်ဆိုဒီအုပ်စုနှစ်စုတိတ်ပြီးပတ်သက်ကြတာမျိုးမဟုတ်တော့ပွဲအချိန်ဆိုရင်းရင်းနှီးနှီးစုံကြရတာပျော်စရာကောင်းပါတယ
်ကော်လိုရာဒိုပြည်နယ် Rocky တောင်တန်းဒေသတွေကပေ1000ချောင်းအမြင့်မှာရှိတဲ့ Leadville မြို့လေးဟာတစ်ချိန်လုံးကသတ္တုတွေလုပ်ငန်းလုပ်ကြတဲ့မြို့လေးဖြစ်ပါတယ် American Wild West ဒေသအငွေ့အသက်တွေအပြည့်နဲ့မြို့စီကိုအခုတော့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲအတွက်နေရာစုံကဧည့်သည်ထောင်ထဲချီရောက်နေကြပါတယ်။1949ခုနှစ်မှာကစတင်ခဲ့တဲ့ ski joring ပြိုင်ပွဲကတစ်နှစ်ထက်တစ်နှစ်ဧည့်သည်ပိုများလာတယ်လို့ Colorado ဒေသခံတွေကပြောကြပါတယ
်။ Obviously there's a lot of them because Leadville's kind of the granddaddy of all races.
Leadville ပွဲကပြိုင်ပွဲတွေအားလုံးထဲမှာအကြီးကျယ်ဆုံးဖြစ်တာကြောင့်နေရာစုံကလူတွေဒီကိုလာကြတာပါ။ကျွန်တော်စကားပြောပြတဲ့သူတွေထဲမှာArkansas ကလူတွေပါပါတယ်။ Texas ကလူတွေပါတယ်။အထူးသဖြင့်ဒီပြိုင်ပွဲအတွက်တက်တက်လာကြသူတွေဖြစ်ပါတယ်။ဒီက Wild West အတွေ့အကြုံကိုလိုချင်လို့လာကြတာပါ။အနည်းကမြင်တွေ့ရတော့အားလုံးစိတ်လှုပ်ရှားသဘောကျကြပါတယ်
။ Ski joring ပြိုင်ပွဲမှာသူတို့လိုနှင်းလျှောစီးသူတွေရဲ့ကျွမ်းကျင်မှုကအရေးကြီးတယ်လို့ရှေးကမြင်းကိုထိန်ရတဲ့မြင်းစီးသူရဲ့ကျွမ်းကျင်မှုကလည်းအနိုင်ရဖို့အတွက်အဓိကကျပါတယ်။တိတ်ကိုအမြန်ပြေးနိုင်တဲ့မြင်းကိုထိမ့်ပြီးစီးကြသူတွေထဲမှာဆယ်ကျော်သက်အမျိုးသမီးငယ်တွေတောင်ပါပါတယ
် I got the name the Queen of Harrison Avenue because I've won
Leadville မှာကျမစုရရဘူးလို့ Harrison Avenue ဘယင်မလို့ကျမကိုခေါ်ကြတာပါကျမအသက်73နှစ်ထဲကဝင်ပြိုင်လာတာအနိုင်ရတာ90ရှိပါတယ
်စု9ခေါက်တောင်ကြားခဲ့ဘူးဝင်မဲ့ပြိုင်ပွဲဝင်တိုင်းမှာစိတ်လှုပ်ရှားစိုးရိမ်စိတ်ဖြစ်တယ်လို့လည်း AP သတင်းဌာနကပြောပြပါတယ
် So getting started is always the scariest part. Well, one of the
scariest အစပိုင်းကကြောက်စရာအကောင်းဆုံးဖြစ်ပါတယ်။ကြောက်စရာအကောင်းဆုံးအပိုင်းတွေကတခုလို့ပဲပြောရမှာပါ။လမ်းမကြီးပေါ်မှာအများဆုံးနှုတ်နဲ့ပြိုင်နေတဲ့အချိန်ကြရင်တော့မတိအောင်ကြိုးစားတာကလွယ်လို့တခြားဟာတွေတွေးနေဖို့အချိန်မရပါဘူး။ တနားရီပိုင်း40နှုန်းလောက်နဲ့သွားနေတာဖြစ်တော့မျက်နှာကိုလေအေးတွေဖြတ်ရိုက်တဲ့ခံစားမှုကလည်းတော်တော်ခံရပါတယ်။ပန်းဝင်ချိန်အထိမျက်နှာတစ်ခုလုံးထုံနေတဲ့ခံစားမှုပဲသိပါတယ်။ပန်းဝင်ချိန်ကိုယ်တော့ကနေလျှောစီးသူပါလာဖို့ပဲမျှော်လင့်ထားရပါတယ်။ပြီးသွားရင်တော့အချိန်နဲ့သွားနေတဲ့မြင်းကိုအချိန်သက်ရပ်သွားနိုင်ဖို့ပဲအစွမ်းကုန်ကြိုးစားရပါတယ်
။သူပြောသွားတဲ့အတိုင်းကျိုးပဲ့အသက်ပါအန္တရာယ်ရှိတဲ့အားကစားနည်းတစ်မျိုးမှတော်ရုံဝါသနာစိတ်ဝင်စားရုံနဲ့တော့စကီဂျော်ရင်းပြိုင်ပွဲဝင်ဖို့အဆင်သင့်မဖြစ်နိုင်ပါဘူး။တစ်ချက်လေးမှားတာနဲ့လားနဲ့ချီနားရလာအောင်ထိခိုက်နိုင်တယ်လို့ကိုရိုင်းပခုံးရိုးကျိုးဘူးသူကပြောပြပါရတယ်
။ And when you talk about the race like if you come to a race completely healthy
အနေအကြောင်းပြောရမယ်ဆိုရင်တော့ပြိုင်ပွဲဝင်ချင်းအကောင်းကြီးဖြစ်ပေမဲ့ခုံနာလှဲ့တာမှတစ်ချက်လေးမှားသွားပြီဆိုတာနဲ့ပြုတ်ကျပြီပဲ။ပြိုင်ပွဲရာသီတစ်ခုလုံးနောက်ထပ်ဘာပွဲမှမပြိုင်နိုင်တော့ပဲစီးကုကတွေတနည်းကြီးပေးပြီတော့ပဲဒါပေမဲ့လည်းဘာနဲ့မှမတူတဲ့စိတ်လှုပ်ရှားမှုမျိုးကိုရကျင်လို့ဝင်ပြိုင်နေကြရတာဖြစ်ပါတယ်
။သူပြောသလိုပဲဘာနဲ့မှမတူတဲ့စိတ်လှုပ်ရှားရတဲ့ခံစားချက်ကြောင့်ပဲ ski joring အားကစားနည်းကရေပန်းစားနေတာပါ။ဒါကြောင့်လဲ American ပြည်ထောင်စု Wild West ဒေသတွေနှင်းအထုအထက်ကျတဲ့နေရာတွေမှာ ski joring ပြိုင်ပွဲတွေကိုနှစ်စဉ်လုပ်နေကြတာဖြစ်ပါတယ
်။ It's really exciting. You have to pay attention to what you're doing but still have fun.
တိစိတ်လှူရှားဖို့ကောင်းပါတယ်။ပြိုင်နေတဲ့အချိန်မှာမြင်းကိုအာယုံစိုက်စီးရတယ်လို့ပြောလဲပြောရပါတယ်။ကို့မြင်းဘလို့အခြေအနေရှိတယ်လဲဆိုတော့ကိုအာယုံစိုက်ဖို့လိုပါတယ်။တခါတလေသူတို့ကနည်းနည်းစိတ်ဖောက်တတ်တော့သူတို့ကိုကိုလိုသလိုထိန်းထားနိုင်ဖို့လည်းလိုပါတယ်
။ American ပြည်ထောင်စုမှာ Colorado, Wyoming နဲ့ Montana ပြည်နယ်တွေမှာအထူးရေပန်းစားတဲ့ Ski Joring အားကစားနည်းကို Olympic အားကစားပြိုင်ပွဲတွေထဲမှာတစ်နှစ်ထည့်သွင်းနိုင်ဖို့အတွက်လည်းမျှော်လင့်နေကြပါတယ်။ဆွေဇလန်နိုင်ငံမှာ1928ခုနှစ်တုန်းကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲမှာတုန်းကတရုတ်ပြအားကစားနည်းတစ်ခုအနေနဲ့ပါဝင်ခဲ့မှုတာကြောင့်2028ခုနှစ်ဆိုရင်အနှစ်တရာပြည့်တော်မှာပါအဲ့ဒီတုန်းကဆွေဇလန်ကနီးအတိုင်းလူမပါတဲ့မြင်းတွေရှေ့ကဆွဲပြီးတော့နောက်ကနှင်းလျှောစီတရုတ်ပြခဲ့ကြတာပါအမေရိကန်ကစကီဂျော်ရင်းဝါသနာရှင်တွေကတော့အမေရိကန်နီးအတိုင်းမြင်းစည်းသမားပါတဲ့မြင်းတွေနဲ့နှင်းလျှောစီနီးကိုအိုလံပစ်အားကစားနည်းတစ်မျိုးအနေနဲ့ပါစေချင်တယ်လို့ပြောနေကြပါတယ်ရှင်ကျွန်မစင်ရမော်မ
အမေရိကန်စတိုင်မြင်းဆွဲနှင်းလျှောစီအားကစားနည်းအကြောင်းကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမဆုမြတ်မော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့တမနစ်သတင်းတိုးလေးတွေကိုအလှည့်ပေးကြပါတယ်2024ခုနှစ်အတွင်းတရိတ်ဆန်လေးတွေနဲ့ပတ်သက်ပြီးတော့စိတ်ကြည်ညူစရာလဲကောင်းအမတ်ရစရာလဲကောင်းတဲ့အဖြစ်အပျက်တွေကိုတင်ဆက်ပေးသွားပါမယ်ခွေးတွေကတော့လူတွေနဲ့ပတ်သက်ရင်သူတို့ရဲ့သစ္စာရှိတဲ့အဖို့အနေနဲ့ရောရဲစရာကောင်းတဲ့အပြုအမူတွေနဲ့ပါတစ်နှစ်လုံးပဲလူတွေကိုစိတ်ပျော်ရွှင်အောင်လှုပ်ပေးခဲ့ကြပါတယ်ဒီလို2024ရဲ့အမတ်ရစရာအခိုက်အတန့်တွေကိုနှစ်ကုန်အထူးအစီအစဉ်ဖြစ်မဲအေးသနာကျော်ကတင်ဆက်ပေးထားပါတယ်ရှင်
2024ခုနှစ်အတွင်းစိတ်ကြည်ညူပွဲအမတ်တရအကောင်းဆုံးအချိန်တချို့ကတော့ခွေးတွေကလည်း2024ခုနှစ်အတွက်စိတ်ကြည်ညူစရာသတင်းပေးတဲ့သူတွေတဲ့တာဝန်ကြီးကြီးပါဝင်ခဲ့တာပါသူတို့ကထုံးစံတိုင်းလူတွေအတွက်သစ္စာရှိတဲ့အဖို့ကောင်းအနေနဲ့ဆက်ရှိနေပေးပြီးတော့အပေါင်းအသင်းဆန်တဲ့သဘောတဘာဝနဲ့သူတို့ရဲ့ရည်စရာကောင်းတဲ့အပြုအမူတွေကြောင့်တစ်နှစ်ပတ်လုံးအခမ်းအနားတွေမှာစိတ်ဓာတ်မြင့်တင်ပေးခဲ့တာဖြစ်ပါလိမ့်မေလမှာကျင်းပခဲ့တဲ့89ကြိမ်မြောက်ကန်ဆယ်ရှင်ပွဲတော်ရဲ့ခေါ်ဆောင်ညီရှောက်လန်းပေါ်မှာပထမဆုံးရောက်လာခဲ့တဲ့သူကတော့ခြေလေးချောင်းအမှုပညာရှင်ဖြစ်ပါတယ်။ Anatomy of a Fall ရုပ်ရှင်တွေကမက်ဆီဆိုတဲ့ခွေးလေးကကန်ချုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားမတိုင်မီကတည်းကကော်ဇော်နီဘောခေါက်တော့ခေါက်ပြန်ရှောက်နေခဲ့လို့တက်ဆီရိုဝစ်ဆောင်တဲ့အကြာနာသတင်းလာယူတဲ့ဓာတ်ပုံဆရာတွေကဘော်ဒါကိုလီအမျိုးအစားဖြစ်တဲ့အဲ့ဒီခွေးလေးသူတို့ရှေ့ကဖြတ်သွားချိန်မှာမက်ဆီမက်ဆီလို့အော်ခေါ်ပြီးတော့သူတို့ပဲလှည့်ကြည့်အောင်လုပ်ကြရပါတယ်။မက်ဆီကသူတို့ပဲလှည့်ကြည့်မှသူတို့လည်းပုံကောင်းကောင်းရမှာဖြစ်ပါတယ်။မက်ဆီကနောက်ဆုံးပွဲတော်ကျင်းပရာခမ်းမှာပါလေဒီဖက်စတီဗယ်ရဲ့လေကားတွေပေါ်ကိုတက်သွားခဲ့တာပါနယူးယောက်မှာတော့ဒီဇိုင်နာအန်တိုနီရူဘီယိုကဒရိတ်ဆန်ကယ်ဇီရဲ့အဖွဲ့အစည်းတွေရန်မုံငွေဖြစ်နေသူ့ရဲ့နောက်ဆုံးထွက်ခွေးဝတ်ဆောင်ပွဲတော်ကိုပြသခဲ့ပါတယ်ဇန်နဝါရီလမှာခွေးတွေကဂျန်နဖာလိုပက်ဇ်ရဲ့ပန်းရောင် Golden Globe ဝစ်ဆောင်တဲ့ Rihanna ရဲ့ Super Bowl ဝစ်ဆောင်တယ်လို့ဒီဇိုင်းဆင်ထားတဲ့အဝတ်တွေဝတ်ပြခဲ့ကြပါတယ်ဆက်တင်မာလာဆန်ဒီယေဂိုမြို့မှာတော့ Delmar ခွေးကန်းကြီးမှာခွေးတွေရေလိုက်စီပြန်ဝယ်ပြုလုပ်ခဲ့ပြီးတော့မိဘမက်ဒရီဆန်စောင့်ရှောက်ရေး Helen Woodward Animal Center အတွက်ရမုံငွေရှာပေးခဲ့တာပါ အဲ့လားတဲ့မှာပဲ Michelle Ruby ဆိုတဲ့အမျိုးသားတူကတောင်ကိုရီးယားကဂျူဝန်တက္ကသိုလ်မှာခွေး38ကောင်ကိုတစ်ချိန်နဲ့လမ်းလျှောက်ပြပြီးတော့ Guinness စံချိန်တင်ခဲ့ပါတယ်။အဲ့ထက်ကခွေးတော်တော်များများကခွေးတွေပြန်လဲပြုစုပြောင်းထောင်ပြီးတော့သူတို့ကိုမွေးမဲ့အိမ်ရှာပေးတဲ့ Korean K9 Rescue အဖွဲ့ကခွေးတွေဖြစ်ပါတယ်။အော်တိုဘာလမှာတော့နယူးယောက်မှာကျင်းပတဲ့ရုပ်ရှင်ပွဲတော်မှာပြသတဲ့ The Friend ရုပ်ရှင်ကားအတွင်းရုပ်ရှင်မင်းသမီး Naomi Watts ကိုကြော်ပြီးတော့လူကြိုက်များတဲ့သူက Great Dane အမျိုးအစားခွေးတရုပ်ဆောင် Bing မဲဖြစ်ပြီးတော့ကော်ဇွန်ဒီကင်အခမ်းအနားမှာနေရာယူနိုင်ခဲ့တာပါ
I'm being upstaged again
You're being upstaged
ဒီမင်းသားကတော့ကျမကိုကြော်ပြီးတော့နေရာယူသွားပြီရုပ်ရှင်ထဲမှာလည်းသူကြော်တက်တဲ့အခန်းကြီးအများကြီးပဲလို့ Naomi Watts ကရေရေမောမောနဲ့ပြောသွားခဲ့ပါတယ်2024မှာလူတွေကိုပြုံးဖြော်ရွှင်စေရတဲ့တရိတ်ဆန်တွေထဲမှာအမှုပညာရှင်ဘန်စီရဲ့နေရန်စေးရတရိတ်ဆန်တွေလည်းပါဝင်ပါတယ်။လန်ရီဘော်ကနေရန်စေးရပကြီးအမှုပညာရှင်ဘန်ချီကဩဂုတ်လမှာဒီလန်ဒန်မြို့တွင်ဝင်တရိတ်ဆန်ပုံတွေလိုက်ပြီးရေးဆွဲခဲ့ပြီးပြည်သက်တွေကလန်ဒန်တရိတ်ဆန်ရုံလို့နာမည်ပေးခဲ့တာပါ။ကိုယ့်ရဲ့အတွင်းမှာတရိတ်ဆန်ပုံတွေမြို့အနှံထက်ထွက်လာပြီးတပုံချင်းစီကစိတ်ဝင်စားစရာစိတ်လှုပ်ရှားစရာဖြစ်နေခဲ့ပါတယ်။တကယ့်လန်ဒန်တရိတ်ဆန်ရုံကတရိတ်ဆန်တွေကလည်းပြည်သက်အားပေးမှုရခဲ့တာပါ။ဇွန်လမှာတော့ Madrid နဲ့ Bicar တို့လိုမျိုးနာမည်တွေနဲ့ပင်ကွင်းငယ်ကလေးစက်တကောင်ရေးစုခံအမွေးတွေပေါက်လာပြီးတော့ London ရဲ့အကြီးဆုံးတရိတ်ဆန်ရုံရေကန်ထဲမှာရေးစောခဲ့ကြပါတယ်အဲ့လောက်မှာပဲဖေများနေမတိုင်ခင် UK ចောင်းသားလေးတွေနာမည်ရွေးပေးခဲ့တဲ့အာရှချင်းသေးပေါက်စာ၃កောင်ရဲ့နာမည်လေး London တရိတ်ဆန်ရုံကကြီးညာခဲ့တာပါ Mali, Saini နဲ့ Shanti တို့ဖြစ်ပြီးတော့2024မတ်လမှာအာရီယာနဲ့ဘာနူတို့ကပေါက်တာဖြစ်ပါတယ်ဆိုင်ဟယ်လနာကျွန်းမှာတော့အသက်192နှစ်အရွယ်လိပ်ဖိုးဖိုးကြီးဂျော်နာသန်ကကမ္ဘာအသက်အကြီးဆုံးကုန်းနေတော်ဝါဖြစ်နေဂင်းနဲ့ဆန်ချိန်ရရှိပြီးတော့သူ့ရဲ့သမိုင်းဝင်အိမ် Plantation House ကတော့ခီးသွွားရေမလာမဖြစ်ကြီးရမယ်နေရဖြစ်ပါတယ်နောက်ဆုံးအနေနဲ့စက်တင်ဘာလ29ရက်နေ့ကတရုတ်ဆောင်ဒေမီယန်လူးဝစ်ကဆောက်သက်တရားမှာနှစ်စဉ်ပြုလုပ်တဲ့တိုးမောင်းပွဲမှာပါဝင်ခဲ့တာပါ။လန်ဒန်မြို့တော်သားအခွင့်အရေးရသူကတိုးအုပ်ကိုတိမ်းစမစ်တစ်ဖက်ကန်းကိုကျောင်းခဲ့ပါရင
် And I just played Shepherd Lewis and it was very
တိုးထင်းလုံးရတာပြောစရာကောင်းပါတယ်။တိုးထင်းလူးဝစ်ပေါ့လို့သူကရီရီမောမောနဲ့ပြောသွားခဲ့ပါတယ်ရှင်။
2024ရဲ့ social media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုးလေးတွေကိုမဲအေးတနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မကြခဲ့တဲ့အစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းစုကိုတော့ကိုစောဝင်းလိုက်ကဆက်ပြောပြပေးပါပါရှင
်။ဆရာနာသင်ခံထားရတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းဥပဒေမဲ့တပ်ဖြတ်ခံရသူနိုင်ငံရေးအကျဉ်းသားအမျိုးသမီး2ဦးအမျိုးသား8ဦးစုစုပေါင်း9ဦးအထိရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။2024ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးတော့ဒီဇင်ဘာလ31ရက်နေ့အထိတနစ်တာအတွင်းအာဏာသိမ်းစစ်ကောင်စီနဲ့စစ်ကောင်စီအုပ်ချုပ်မှုအောက်ကအကျဉ်းဦးစီးဌာနရဲ့နိုင်ငံတော်အကျဉ်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမကြခင်အချိန်ပိုင်းမှာပဲကုံဆုံးတော့မဲ့2024ခုနှစ်အတွက်ဒီ PPNM ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။2024ခုနှစ်ဒီဇင်ဘာလ30ရက်နေ့ကကရင်ပြည်နယ်ဒုသထုခရိုင်ယိုကလာနယ်ထိပ်ပထိုကြားမူထရော့ခရိုင်တွင်းကနိုဖော်တီကျေးရွာမှာကရင်နစ်တစ်ခုနှင့်အခမ်းအနားကျင်းပပြီးပျော်ပွဲရှင်ပွဲကစားပွဲတွေဆင်နွှဲနေချိန်စစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အပေါ်ကန့်ကွက်ရှုတ်ချကြောင်း KNU ကရင်အမျိုးသားစီယုံဖို့ဌာနချုပ်ကော်တူလေးကဒီကနေ့ဒီဇင်ဘာလ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တင်ဆုံထိခိုက်ဒဏ်ရာရရှိမှုစီရင်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုမှာ2025ခုနှစ်ကိုကြိုဆိုမဲ့နှစ်တစ်ကူရောက်ဖို့အနိုင်အနေငယ်ကြာနေသေးပေမဲ့လည်းနိုင်ငံတချို့မှာတော့2025ခုနှစ်ကိုကြိုဆိုနေကြပါပြီ။ကမ္ဘာတဝန်းပဋိပက္ခတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေရှိနေပေမဲ့လည်းနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတို့မှာနှစ်တစ်ကိုကြိုဆိုခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
။ဒီဇင်ဘာလ31ရက် သတင်းအကြေအကျကိုတော့ကိုစုံဝင်းလိုင်းကပြပြပေးခဲ့တာပါ။အင်္ဂါညအတွက် VOA ရဲ့အစီအစဉ်ထုတ်လွှင့်ချက်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုက Matt Kinley ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dyer နဲ့ Robert Basto ပဲဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။မကြခင်မှာ2025နှစ်သစ်ကိုကူးပြောင်းတော့မှာမို့နှစ်သစ်အခါတမယမှာတော်တာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာချမ်းသာပြီးတော့တရားပြောရှင်တဲ့နေ့အတိုင်းကိုပြပိုင်ဆိုင်ကြပါလိမ့်ရှင်။ကျမလေးပါ။